Welcome to the Voice of America in Burmese.
Mingla manai khe ma she. VOA American tan ye 2020 khu ne mat la 4 ye cha da ri ni manai khe season ni go American Pirong Zoo Washington DC myo ro ga ni sa tin chou len si ni ba bi she. Line do meter 32 40 48 do ga ni phan yu na sin nai ma re. Jama mya ta sin aw ma she.မြန်မာနိုင်ငံတဝမ်းမှာဗုဒ္ဓဟူးနေ့တုန်းကဆီယနာသိမ်းဆန့်ကျင်တဲ့လူလူဆန္ဒပြပွဲတွေကိုပစ်ခတ်ဖို့ဖြိုခွဲတာဟာအာဏာသိမ်းပြီးတဲ့နောက်မှာတွေးထွက်တန်ယုံမှုအများဆုံးနေဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှချုပ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရာနာဘာဂနာကပြောပါတယ်
Today it was the bloodiest day since the coup happened on the 1st of February.We had today, only today, 38 people died.We have now more than over 50 people died since the coup started.
ဒီတဲ့နဲ့အတူကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့ဆက်သွယ်မိမြန်းချက်အပြင်မနေ့တုန်းကအကြံဖက်ဖြုတ်ခွင်းခံရမှုမှာမျက်မြင်ကြုံတွေ့ခဲ့သူတို့နဲ့ဆက်သွယ်မိမြန်းချက်စတဲ့စိတ်ဝင်စားပွဲရာအကြောင်းအရာတွေကိုနားဆင်ရပါမယ်။အစည်းအဝေးနောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်တင်ပြချက်ဥကျော်စံတာရဲ့မြန်မာအရေးသုံးသပ်ခြင်းနဲ့တပတ်အတွင်းအကစားအစည်းအဝေးတွေကိုလည်းထုတ်လွှင့်ပြုရှိပါတယ်။ဒီလိုအစည်းအဝေးတွေမတိုင်ခင်မှာအခုအရင်ဆုံးဗုဒ္ဓဟူးနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာဆက်အနာသိမှုကိုစန့်ကျင်ဆန္ဒပြပွဲတွေပေါ်အာဏာပိုင်တွေနှင်းနှင်းမှုတွေထဲမှာဗုဒ္ဓဟူးနေ့ဟာအဆိုးဆုံးနေ့တစ်နေ့ဖြစ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှချုပ်ရဲ့အထူးကိုယ်စားလှယ်ကပြောလိုက်ပါတယ်။
Today it was the bloodiest day since the coup happened on the 1st of February.
ဒီနေ့ကဖေဖော်ဝါရီလတရနေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတွင်းပြည်ကြားမှုအများဆုံးဖြစ်ခဲ့တဲ့နေ့တစ်နေ့ဖြစ်ခဲ့ပြီးဒီနေ့မှာသေဆုံးသူ38ယောက်ရှိခဲ့တာကြောင့်အာဏာသိမ်းပြီးတဲ့နောက်သေဆုံးသူ50ယောက်နဲ့ဒဏ်ရာသူအများအပြားရှိခဲ့ကြောင်းလည်းအထူးကိုယ်စားလှယ်ခရစ်စတီးယန်နန်ဘာဂနာကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာဗီဒီယိုကတဆင့်ပြောဆိုလိုက်တာပါ။နေ့စဉ်မြန်မာနိုင်ငံကသူ့ကိုဆက်သွယ်ပြီးသတင်းစကားပါတဲ့စာပေါင်း 2,000 လောက်ပုံမှန်လက်ခံရရှိနေပြီးနိုင်ငံတကာတိုင်ဝမ်ကအရေးယူဆောင်ရွက်တာတွေကိုမြန်မာပြည်သူတွေပြင်းပြင်းပြပြမျှော်လင့်နေကြတယ်လို့လည်းထူးခိုစလဲကပြောပါတယ်ဆီယနာသိမ်းမှုကိုငြင်းချမ်းစွာကန့်ကွက်ဆန္ဒပြနေသူတွေကိုလွန်ကျွေးတပ်ဖွဲ့တွေအင်အားသုံးနေနေတဲ့လုပ်ရက်တွေဗီဒီယိုမှတ်တမ်းတွေကိုတွေ့ရကြောင်းလည်းပြောဆိုခဲ့တာပါလက်နက်မဲ့စေနာဝန်ထမ်းအရေးပေါ်ကျန်းမာရေးဝန်ထမ်းတွေကိုလွန်ကျွေးတပ်ဖွဲ့တွေကကုတိလက်ရောက်ကျူးလွန်တာအသာရီဖမ်းခံတဲ့လူတစ်ယောက်ကိုလမ်းပေါ်မှာတင်ပစ်တက်လိုက်တာတွေကိုဗီဒီယိုမှတ်တမ်းတွေမှာတွေ့မြင်ခဲ့ရကြောင်းလည်းထုခုစလေကပြောပါရယ်ဒီအခြေအနေတွေကိုဟန်တားနိုင်မှုနိုင်ငံတကာအတိုင်းဝန်းအနေနဲ့ညီညီညွတ်ညွတ်စောင့်ကြရမှာဖြစ်တယ်လို့တောက်ချန်နေကုလသမဂ္ဂလူညွန့်ရေးကော်စီမှာတကပိတ်ဆွေးနွေးရမှာမှန်ကန်တဲ့အရေးယူဆောင်မှုတွေချမှတ်နိုင်မှုလိုအပ်ကြောင်းလည်းအတွင်းရေးမှူးချုပ်ရဲ့ထုခုစလေကပြောဆိုခဲ့ပါရယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြသူတွေကိုအကြမ်းဖက်နေနေတဲ့လုပ်ရက်အတွက်ထိတ်လန့်တုံ့လုံးမိတဲ့အကြောင်းအမေရိကန်ကပြောလိုက်ပါရယ
် We are appalledand revulsed to see the horrific violence perpetrated against the people of Burma for their peaceful calls to restore civilian governance.
ရပ်ပေချိုပြန်လဲရရှိဖို့ငင်းချမ်းစွာကြိုးပမ်းတောင်းဆိုနေတဲ့မြန်မာပြည်သူတွေပေါ်ရရဆက်ဆက်ပြုမှုနေတဲ့လုပ်ရက်တွေကိုတွေ့မြင်ရတဲ့အတွက်စိတ်ပြတ်ဒုံလုံးမိကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကဗုဒ္ဓနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါရသဆွေရကိုစစ်တပ်ကဖေရှားပြီးအာဏာသိမ်းလိုက်တဲ့လောက်ရကိုစန့်ကျင်တဲ့လှုပ်ရှားမှုတွေတလားလောက်ရှိလာချိန်မှာပဲအာဏာပိုင်တွေဘက်ကဖြိုခွင်းမှုတွေကိုအရှိန်မြှင့်လာရကဗုဒ္ဓဦးနေမှာတစ်ဆုံးသူ38ယောက်ထက်မနည်းရှိခဲ့တဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်နိုင်ငံတကာကသတိပေးနေတဲ့ကြားမှာပဲငင်းချမ်းစွာဆန္ဒပြသူတွေကိုနှိမ်နှင်းတာတွေဆက်လုပ်နေတာကြောင့်နိုင်ငံတကာတိုင်ဝမ်ကဒီကြီးကြီးထဲဝမ်းဝမ်းတွန်းအားပေးကြဖို့လဲအမေရိကန်ကတိုက်တွန်းလိုက်ပါတယ
် We call on all countries to speak with one voiceto condemn brutal violence by the Burmese military against its own people.
ကိုပြည်သူတွေပေါ်စစ်တပ်ကရရဲစစ်စစ်ကျန်းပနေတဲ့လူရက်ကိုပြစ်တင်ရှုတ်ချဖို့အသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အထိကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့လူရက်အတွက်တာဝန်ခံမှုရှိစေဖို့နိုင်ငံတွေအားလုံးကတသန်နဲ့ထွက်ကြဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောဆိုလိုက်ကြပါမြန်မာရေးဖြစ်ရှင်းရမှာတရုတ်နိုင်ငံကအပြည့်သဘောဆောင်တဲ့အခက်ခဏကပါဝင်မှုအမေရိကန်ကတိုက်တွန်းထားကြောင်းလည်းပြောဆိုသွားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုအာဏာပိုင်တွေနှိမ်နှင်းရကဖမ်းဆီးထားတဲ့သတင်းသမားတွေကိုပြန်လွတ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။အမေရိကန်သတင်းဌာနတစ်ခုဖြစ်တဲ့ AP ကသတင်းတော်ကိုသိန်းစုံနဲ့နောက်ထပ်သတင်းသမား9ယောက်ကိုပြန်လွတ်ပေးဖို့အ မေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကဗော်ဒူးနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါသတင်းမီဒီယာသမားတွေဖန်ဆီးခံမှုများလာတဲ့အပေါ်စိုးရိမ်ကြောင်းနဲ့ကိုယ့်လိုကိုယ်လုံးနေတဲ့သတင်းသမားတွေကိုဖန်ဆီးတာချင်းချောက်တာတွေကိုရတန်းကရက်ဖို့လဲတောင်းဆိုလိုက်ပါတယ်ဆီယန်နာသိန်းကောင်းဆောင်တွေပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ထားတဲ့အမေရိကန်ပြည်တော်စုကနောက်ထပ်အရေးယူနိုင်မယ့်နည်းလမ်းတွေကိုစဉ်းစားနေကြောင်းပြောဆိုခဲ့ပေမဲ့မြန်မာပြည်သူတွေမထိခိုက်အောင်ကြိုးပမ်းမှဖြစ်ကြောင်းလဲပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေနှိမ်နှင်းရမှာလက်နက်မဲ့အရဲသားတွေကျမ်းမာရေးလူသားတွေကိုပစ်ခတ်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ကြောင်းဥရောပသမဂ္ဂ EU ကပြောဆိုလိုက်ပါတယ်။ငြင်းချစွာဆန္ဒပြသူတွေပေါ်လူညွေးတပ်ဖွဲ့တွေကဆက်လက်အကြမ်းဖက်နှိမ်နှင်းမှုကြောင့်အပြစ်မဲ့အရဲသားတွေအသက်ဆုံးရှုံးရတဲ့ပေါ်ပြစ်တင်ရှုတ်ချတဲ့အကြောင်းလဲဗိုလ်ထုနေထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။ရန်နယ်ချေရလူတွေဖန်စီခံထားပြီးသတင်းမီဒီယာတွေကိုလည်းဖိနှိပ်မှုတွေရှိနေသလိုဖန်စီရေးယူခံရတဲ့သတင်းသမားအရေးအတွက်တိုးလာနေတဲ့အကြောင်းလဲဖော်ပြထားပါတယ်။သတင်းမီဒီယာသမားတွေကိုယ့်အလုပ်ကိုယ်လုပ်နေတာကိုအရေးယူတာချင်းချောက်တာတွေဟာလက်ခံနိုင်စရာမရှိကြောင်းလဲ EU ရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။သတင်းမီဒီယာတွေကိုနှုတ်ပိတ်ဖို့ကြိုးစားနေပေမဲ့လည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုတားဆီးဖျောက်ဖျက်လို့မရသလိုမြန်မာစစ်တပ်ရဲ့လုပ်ရည်နဲ့မြန်မာလူထုရဲ့ရဲစွမ်းတက်တီကိုကဘာကြီးကမမြင်တွေ့နိုင်အောင်တားဆီးလို့မရနိုင်ကြောင်းလည်းပြောဆိုထားတာပါမြန်မာစစ်တပ်ရဲ့အာဏာသိမ်းတဲ့လူရွက်ကိုအတိမတ်ပြုလက်ခံမှာမဟုတ်ကြောင်းနဲ့စစ်တပ်ရဲ့လူရွက်အတွက်တာဝန်ယူမှုရှိစေဖို့ဒီမိုကရေစီပြန်လည်ထိုးစားဖို့ဆောင်ရွက်ရမှာဖြစ်ကြောင်းလည်း EU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အမေရိကန်ဗြိတိန်နဲ့ဆွစ်ဇာလန်ပါဝင်မြန်မာနိုင်ငံအခြေစိုက်အနောက်နိုင်ငံတန်ယုံတချို့ကတော့သူတက်တန်ယုံနေနေမှုတွေကိုကန့်ကွက်တဲ့အနေနဲ့ Facebook လူမှုကွန်ရက်ဆက်မျက်နှာမှာအနှက်ရဖူဖိုင်ပုံတွေကိုလည်းပြောင်းထားကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရေးချက်တွေပေါ်ပေါက်နေပေမဲ့ရိုဟင်ဂျာတွေနေရပြန်နေရေးကိုလည်းနိုင်ငံတကာကမျက်ခြေမပြတ်ချဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကတိုက်တွန်းလိုက်ပါတယ
် I'm here in the US to solicit help and support global help and support to resolve this Rohingya issue
ရိုဟင်ဂျာရေးအတွက်ရရှိပြည်လည်စင်မဲ့အဖြစ်ရှာနိုင်ဖို့နိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းနိုင်အောင်အမေရိကန်ကိုရောက်ရှိနေတာဖြစ်ပြီးမြန်မာနိုင်ငံကဖန်တီးခဲ့တဲ့ပြဿနာကိုဖြေရှင်းဖို့မြန်မာနိုင်ငံမှာသာအထူးကတာဝန်ရှိတဲ့အကြောင်းဝါရှင်တန် DC ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအက်တန်မိုမန်က VOA ဘင်္ဂလားဌာနနဲ့မေးမြန်းခဲ့မှာပြောဆိုလိုက်တာပါရိုဟင်ဂျာတွေနေရပြန်နိုင်ရေးကြိုးပမ်းမှုတွေအရင်တုန်းကအောင်မြင်မှုမရခဲ့ပေမဲ့အခုချိန်မှာနိုင်ငံတကာအသိုင်းအဝိုင်းက PR တွေနဲ့ဝန်ဝင်ကြိုးပမ်းမယ်ဆိုရင်အောင်မြင်မှုရဖို့မျှော်လင့်နေကြောင်းလည်းပြောဆိုခဲ့တာပါရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကလူညိုရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ရိုဟင်ဂျာအစိုးရအုပ်စုကိုလိုင်းလံရှင်းလင်းခဲ့တဲ့မြန်မာလူညိုရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချီတဲ့ရိုဟင်ဂျာတွေထွက်ပြေးသွားခဲ့တာပါမြန်မာဆွေရကတော့ရိုဟင်ဂျာဆွေရအသုံးလုံးကိုတရားဝင်လက်မခံပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကုလသမဂ္ဂနဲ့ပါတိကျစီနားလည်မှုစွာကြံလာတွေလက်မှတ်ရေးထိုးထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့အာဏာသိမ်းချိန်ကစလို့မြန်မာအာဏာပိုင်တွေနဲ့အဆက်အသွယ်မရတော့ပေမဲ့သဘောတူညီချက်တွေကိုလေးစားလိုက်နိုင်မယ့်အကြောင်းမြန်မာဆက်အာဏာပိုင်တွေကသတင်းထုတ်ပြန်ထားတယ်လို့သိရှိထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီအထိ5.32 kHz 938ည5.40 kHz 948ည5.48 kHz 615ည5.190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကအချက်အလက်တွေနဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါအမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးကိုဒီယာစုရဲ့ကမ္ဘာအကြီးဆုံးပထဝီနိုင်ငံရေးအကဲဆက်မှုတစ်ရပ်ဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဦးနေ့ကကြေညာလိုက်ပါတယ်။သူရဲ့ပထမဆုံးနိုင်ငံရဲ့မူဝါဒမိန့်ခွန်းထဲမှာဘိုင်ဒန်အစိုးရအသစ်အနေနဲ့အားကောင်းတဲ့အနေထားတည်းကနေတရုတ်နိုင်ငံနဲ့ဆက်နွယ်မှုကိုစီမံသွားမယ်လို့ဖော်ပြထားပါတယ်
။ Several countries present us with serious challenges including Russia, Iran, North Korea. And there are serious crises we have to deal with.including in Yemen, Ethiopia, and Burma. But the challenge posed by China is different.
တရုတ်နိုင်ငံရဲ့စိန်ခေါ်ချက်ကတမူကွဲပြားပါတယ်။တရုတ်နိုင်ငံကစီးပွားရေး၊တန်တမာရေး၊စစ်ရေး၊နှီးပညာအားတွေနဲ့တည်ငြိမ်ပွင့်လင်းတဲ့နိုင်ငံတကာစနစ်နဲ့ကျွန်တော်တို့သွားကျင်နေတဲ့စီးမင်းစံတန်မိုးမိတ်ဆွေဖြစ်မှုတွေကိုတတိယရောက်စိန်ခေါ်နိုင်တဲ့တခုတည်းသောတိုင်းပြည်ဖြစ်ပါတယ်လို့ဘလင်ကန်ကနိုင်ငံရေးဝန်ကြီးဌာနမှာပြောဆိုထားတာပါ။ဆက်လက်ပြီးတော့သူကဝါရှင်တန်ဟာတရုတ်နိုင်ငံနဲ့ပတ်သက်လာလို့လိုအပ်လာရင်ဆက်ပြီးပြည်မြောက်အောင်မြင်မှုပူးပေါင်းဆောင်ရွက်ဖို့နဲ့ပဋိပက္ခဆန်ဖို့ရှိတယ်လို့ဆိုပါရယ်တန်တမန်ရေးဥဆောင်မှုစိတ်ပိုင်းဖြတ်မှုနဲ့အတူ ကမ္ဘာစစ်မြစ်မှာအမေရိကန်ရဲ့စွမ်းအားကိုပြန်လည်ဆန်းသစ်ဖို့ဆိုတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့မဟာဗျူဟာကိုလည်းဘလင်ကန်ရဲ့မိန့်ခွန်မှာချပြသွားပါတယ်။ဘိုင်ဒန်အစိုးရရဲ့အဓိကနိုင်ငံခြားရေးအမှန်းချက်တွေမှာကိုရိုနာဗိုင်းရပ်စ်ကိုကမ္ဘာလုံးဆိုင်ရာထိန်းချုပ်ဖို့ပုံမှုစုပေါင်းပါဝင်တဲ့ကမ္ဘာစီးပွားရေးကိုတည်ဆောက်ဖို့နဲ့ကမ္ဘာကပ်ပေးကြီးကမီးထိုးပေးတဲ့တိုးမြင့်လာနေတဲ့ဒီမိုကရေစီချိန်ချောင်းမှုတွေကိုရင်ဆိုင်မှုတွေပါဝင်ပါတယ်။ဆက်လက်ပြီးတော့ဘလင်ကန်ကဘိုင်ဒန်အစိုးရကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားနျူကလ িয়ার သဘောတူညီရေးစာချုပ်အတွက်တုံ့ပြန်ချက်ထွင်ဖို့နည်းလမ်းတွေရှာကြံသွားဖို့ရှိရလို့ပြောဆိုသွားပါတယ်။2020အတွင်းကမ္ဘာတဝန်းလွတ်လပ်မှုအညွန်ငိမ်15နှစ်သက်တိုက်ကျဆင်းခဲ့ရတယ်လို့ Freedom House ဖွဲ့ကြီးရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေရဲ့၅ဘုံတဘုံအောက်ပဲအပြေးအဝါလွတ်လပ်ကြတာမို့ဒါဟာ1995ခုနှစ်ကနေစရင်အနည်းဆုံးအနေထားပဲလို့ဖော်ပြထားပါတယ်။အာဏာရှင်လှိုင်းမိုးတွေကိုမတွန်းလှန်နိုင်သေးတာကိုဒီနှစ်တွေ့ရှိချက်တွေထဲမှာရှင်းရှင်းလင်းလင်းမြင်နေရတယ်လို့Freedom Song ရဲ့သူတည်တနာဆိုင်ရာဒုက္ခရဆာရာရပုစီကပြောပါတယ်။15နှစ်သက်တိုက်ဒီမိုကရေစီကျဆင်းနေတာမို့ဒီမိုကရေစီအစိုးရတွေဟာတစ်ခုနဲ့တစ်ခုစူးစူးစီစီလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ပွင့်လင်းမြင့်သာမှုတွေရောကြပြီးသတင်းမှပေးတာမျိုးနဲ့ဝေဖန်တဲ့အမြင်တွေသို့မဟုတ်မကြိုက်တဲ့အချက်လက်တွေကိုဖယ်ရှားပြတာမျိုးတွေကိုလှုပ်ဖို့ကိုရိုနာကပ်ဗီဂျီကကမ္ဘာအာဏာရှင်အုပ်စုတော်တော်များများကိုအထောက်အကူရစေတယ်လို့လည်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်။အတွာလာကန့်သက်တာတွေကိုတခါတည်းမှာနိုင်ငံရေးအတိုးမြင့်ကန့်သက်ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေလည်းအုံချတာမျိုးတွေရှိနေပါတယ်။ကမ္ဘာတဝန်းဒီမိုကရေစီမဟုတ်တဲ့ခေါင်းဆောင်တွေဟာကပ်ဘေးကိုအုံချပြီးနိုင်ငံရေးတိုက်ခန့်တွေကိုအားနည်းသွားအောင်သူတို့ရဲ့အာဏာကိုလည်းခိုင်မာသွားအောင်လှုပ်ဆောင်ခဲ့ကြတယ်လို့ Freedom House ဖွဲ့ကြီးကပြောပါတယ်။ COVID-19 ပျောက်ကင်းသွားသူတွေကိုပြန်လည်ကူးစက်နိုင်တဲ့ Novel Coronavirus မျိုးကွဲသစ်တစ်မျိုးကိုဘရာဇီးနိုင်ငံမှာစမ်းသပ်တွေ့ရှိရတယ်လို့သိပ္ပံပညာရှင်တွေကသတိပေးနေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလထဲအမေဇုန်မြို့တော်မန်နက်စ်မှာပထမအဦးဆုံးတွေ့ရှိခဲ့ပြီးကြတဲ့ကမျိုးကွဲ B1 ဟာနိုင်ငံပေါင်း20ကျော်ကိုပြန့်နှံ့လျက်ရှိတယ်လို့ဆိုပါတယ်။ဒီမျိုးကွဲဗိုင်းရပ်စ်ကမူလဗိုင်းရပ်စ်ထက် 1.4 ဆကနေ 2.4 ဆနှုန်းပိုမိုကူးစက်လွယ်တယ်လို့ Bishop Brazil ပူးတွဲလိလာချက်တွေကဆိုပါတယ်။ပြီးခဲ့တဲ့နှစ် AP နဲ့မေလတဲ့ကမန်နက်စ်မြို့မှာကနေဦးဗိုင်းရပ်စ်ကူးစက်မှုလှိုင်းရိုက်ခတ်ခဲ့ပြီးအောက်တိုဘာလမှာတော့80ရာခိုင်နှုန်းပြန်လည်တက်တာလာကြတယ်လို့ဆိုပါတယ်။သို့တော်လည်းပဲပြန်လည်ကောင်းမွန်လာသူတွေရဲ့25ရာခိုင်နှုန်းနဲ့67ရာခိုင်နှုန်းဟာ B1 မျိုးကွဲပြန်လည်ကူးစက်ခြင်းခံခဲ့ရတယ်လို့လေ့လာချက်တွေမှာဖော်ပြပါတယ်။ဒါနဲ့ပတ်သက်ပြီးအပြိုင်နှိုင်းရှင်သုံးသပ်မှုတွေတော့မထွက်ပေါ်လာသေးပါဘူး။ပိုမိုကူးစက်လွယ်တဲ့ဗိုင်းရပ်စ်မျိုးကွဲအသစ်တွေဟာကမ္ဘာတဝန်းဖြန့်ပြူးနေကြတဲ့ COVID-19 ကာကွယ်ဆေးတွေကိုခံနိုင်ရည်ရှိလာမှာကိုသိပ္ပံပညာရှင်တွေကစိုးရိမ်နေကြတာပါ။ B1 မျိုးကွဲလေ့လာမှုတွေကိုထုတ်ပြန်တာနဲ့တိုက်ဆိုင်စွာပဲဘရာဇီးနိုင်ငံရဲ့တရားဝင်မှတ်တမ်းတွေအရ COVID-19 ကြောင့်တရက်ထဲအသေးပြောက်အများဆုံးဖြစ်1642ဦးတိရှိခဲ့တာပါ COVID-19 ကပ်ဘေးကြောင့်ကမ္ဘာတဝန်းလူပေါင်း114သန်းကျော်ဖျားနာခဲ့ပြီး 2.5 သန်းသေဆုံးခဲ့ရပြီဖြစ်ပါတယ
်ကြာသပြီးနေ့မနေ့ပိုင်းတွေထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာနားဆင်နိုင်တယ်လို့ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖန်ယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာရီနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးဖို့ရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကလက်နက်မဲ့ပြည်သူတွေကိုတနက်နဲ့ပြစ်ခတ်နှိမ်နင်းမှုကိုအမြန်ဆုံးရပ်တန့်နိုင်ရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ညီညီညွတ်ညွတ်နဲ့ဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရာနာဘာဂနာကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံတဝမ်းမှာဗုဒ္ဓဟူးနေ့ကဆရာနာသိမ့်မှုဆန့်ကျင်တဲ့လူမှုဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွဲမှုဟာအာဏာသိမ်းပြီးတဲ့နောက်မှာတွေးထွက်တန်ယုံမှုအများဆုံးနေဖြစ်တယ်လို့လည်းသူကပြောပါတယ်ဗုဒ္ဓဟူးနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အကြောင်းအပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။သတင်းစာရှင်းလင်းပွဲမှာဆွစ်ဇာလန်နိုင်ငံမှာရှိနေတဲ့ခရစ်စတင်းရှရနာဘာဂနာကဗီဒီယိုကွန်ဖရင့်နဲ့ပြောကြားရမှာသူ့အနေနဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ဆပြီးယူချိန်မှာလုပ်ငန်းသဘောအရသတင်းမီဒီယာနဲ့ဝေဝေးနေခဲ့ပေမဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့သူ့အနေနဲ့အတန်တိတ်နေတော့မှမဟုတ်တော့ဘူးလို့အဖွင့်မှာပြောကြားခဲ့ပါတယ်။မနေ့ဗုဒ္ဓဘူးနေ့ကမြန်မာနိုင်ငံတဝန်းဆန္ဒပြပွဲတွေကိုစစ်တပ်ကပြစ်ခတ်နှိမ်နင်းမှုမှာအဆိုးရွားဆုံးဖြစ်တယ်လို့သူကအခုလိုပြောပါတယ
်။ Especially today it was the bloodiest day since
the coup happened. ဒီ February 1st နေ့စစ်အာဏာသိမ်းမှုဖြစ်တဲ့အချိန်ကစပြီးတော့ဒီကနေ့ဟာတိုက်ထွေးတန်ယူအဖြစ်အများဆုံးနေ့လည်းဖြစ်ပါတယ်။ လူ38ယောက်သေဆုံးခဲ့တာကြောင့်အာနာသိန်းကလေးကစပြီးတော့သေဆုံးတဲ့သူပေါင်း50ကျော်ရှိပါပြီ။လူများပြားလဲတံရရခဲ့ပါတယ
်။ဒါ့အပြင်စစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေနဲ့ပတ်သက်လို့လည်းမြန်မာပြည်သူတွေစီကနေနေ့စဉ်စာပေါင်း 2,000 လောက်လက်ခံရရှိတယ်လို့လည်းသူကပြောပါတယ်။နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေကိုအားမလို့အားမရဖြစ်နေတဲ့မြန်မာပြည်သူတွေစီကစာတချို့ကိုတော့သူ့အနေနဲ့တတ်နိုင်သလောက်တုံ့ပြန်ဖြေကြားခဲ့တယ်လို့ပြောပါတယ်။အထူးသဖြင့်ဗုဒ္ဓဘူးနေ့ကထွက်လာတဲ့ဗီဒီယိုကလစ်တွေထဲမှာတခုဆိုရင်အရေးပေါ်လူနာကယ်ဆယ်ရေးကားကိုစစ်တပ်ကဖမ်းပြီးကယ်ဆယ်ရေးလုပ်သားတွေကိုတနက်တွေနဲ့ရိုက်နှက်တာတွေကိုမြင်ခဲ့ရတယ်လို့ဆိုပါတယ်။နောက်ဗီဒီယိုတစ်ခုမှာတော့လုံခြုံရေးတပ်တွေနဲ့အဝေးကိုသွားနေတဲ့သူတယောက်ကိုတမီတာအကွာကနေရဲတပ်ဖွဲ့ဘက်ကလှမ်းပြီးပစ်ခတ်လိုက်တာကိုတွေ့ရပြီးလမ်းပေါ်မှာပဲအဲ့ဒီလူလဲကြတိတ်ဆုံးသွားတာကိုမြင်ခဲ့ရကြောင်းသူကပြောပြပါတယ်။ဒီလိုလုံခြုံရေးတပ်တွေဘက်ကပစ်ခတ်မှုတွေနဲ့ပတ်သက်လို့လည်းလက်နက်ဆိုင်ရာကျွမ်းကျင်သူတွေကိုသူ့အနေနဲ့မေးမြန်းစုံစမ်းခဲ့ရမှာရဲတွေဘက်က 9mm submachine gun တွေကိုအသုံးပြုခဲ့တယ်လို့တွက်ချက်ခံမှန်းခဲ့ကြောင်းသူကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တဦးအနေနဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့နှစ်ကြိမ်တိုက်ရိုက်ဆက်သွယ်စကားပြောဆိုရမှာလုံခြုံရေးကောင်စီနဲ့နိုင်ငံတကာဘက်ကပြင်းထန်တဲ့ဖိအားတွေလာနိုင်တယ်လို့တတိပေးပြောကြားခဲ့ကြောင်းနဲ့ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းဘက်ကလည်းအရင်ကတည်းကမိတ်ဆွေ၃-၄နိုင်ငံနဲ့ပဲဆက်ဆံအလုပ်ဖြစ်ခဲ့တဲ့အတွေ့အကြုံတွေရှိခဲ့တယ်လို့တုံ့ပြန်ပြောဆိုခဲ့ကြောင်းလဲခရစ်စတင်းဘာဂနာကသတင်းထောက်တွေကိုပြောပါတယ်။ဒါကြောင့်အခုလိုမြန်မာနိုင်ငံမှာဆိုးရွားနေတဲ့အခြေအနေတွေကိုအမြန်ဆုံးရပ်တန့်နိုင်ရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအရေးမှာညီညီညွတ်ညွတ်နဲ့နှီးလမ်းမှန်သမျှအသုံးပြုဖို့လိုအပ်နေတယ်လို့လဲခရစ်စတင်းဘာဂနာကအခုလိုတိုက်တွန်းသွားပါတယ်
။ So every tools available are needed now
to ဒါကြောင့်အခြေအနေတွေကိုရပ်တန့်ဖို့နှီးလမ်းမှန်သမျှအခုအချိန်မှာလိုအပ်နေပါတယ်။နိုင်ငံတကာအသိုင်းအဝိုင်းရဲ့ညီညွတ်မှုကိုလိုအပ်နေပါတယ်။မှန်ကန်တဲ့အရေးယူဆောင်ရွက်မှုတွေချမှတ်ဖို့အဖွဲ့ဝင်နိုင်ငံတွေရဲ့ဆုံးဖြတ်ချက်တွေအပေါ်မှာမူတည်နေပါတယ်။တောက်ချာနေလုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲမှာကျမကိုယ်တိုင်ဆွေးနွေးတင်ပြဖို့ရှိပါတယ်
။ဒါ့အပြင်မြန်မာနိုင်ငံကိုသူ့အနေနဲ့အမြန်ဆုံးသွားရောက်နိုင်ခွင့်ရဖို့လည်းစူးစမ်းနေဆဲဖြစ်ကြောင်းသူကအခုလိုပြောပါတယ
်။ And clearly I hope still that I can visit Myanmar as quickly as possible.
ကျမအနေနဲ့မြန်မာနိုင်ငံကိုအမြန်ဆုံးသွားရောက်နိုင်ဖို့မျှော်လင့်ဆဲဖြစ်ပါတယ်။လက်ရှိမှာတော့ကျမလက်ထက်မှာအဖြစ်အဆင်သင့်မရှိပေမဲ့အကြံပေးဖို့စဉ်းစားထားတဲ့နည်းလမ်းတွေရှိပါတယ်။ဒါရီကိုစစ်တပ်နဲ့ CRPH အပါအဝင်တက်ဆိုင်သူအားလုံးနဲ့ဆွေးနွေးကြပါတယ်။ဒေါအောင်ဆန်းစုကြည်၊သမရဥဝင်းမြင့်နဲ့တခြားသူတွေနဲ့လည်းကျမတွေ့ကြပါတယ်။ဒီအတွက်လည်းကျမဆက်လုပ်သွားဖို့ရှိပြီးတော့အရှုံးပေးမှာမဟုတ်ပါဘူး။
လက်ရှိမှာတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပါအဝင်နယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းနဲ့အဆက်မပြတ်ဆက်သွယ်ဆောင်ရွက်ပြောဆိုနေကြောင်းလဲခရစ်စတင်းဘာဂနာကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်
။မှန်ရင်နိုင်ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မိနစ်ပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ32/40/48နဲ့ဒုတိယပိုင်းနာယီဘက်မှာလိုင်းလက်မီတာ190ရုကနေထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်။ဆေးအာဏာသိမ်းမှုကိုစန့်ကျင်တဲ့မြန်မာပြည်သူတွေရဲ့ CDM အာဏာဖီဆန်ရေးလှုပ်ရှားမှုကိုထောက်ခံတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနေရာမှာအစားထိုးဖို့စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကခန့်ထားလိုက်တဲ့လက်ရှိဒုတိယအမြဲတမ်းကိုယ်စားလှယ်ဦးတင်မောင်နိုင်ဟာရာထူးကနှုတ်ထွက်ဖို့ပြောထားပြီးတော့သူ့ရဲ့ Facebook စာမျက်နှာမှာလည်းရေးထားတယ်လို့တမကြီးဦးကျော်မိုးထွန်းကအတည်ပြုပေးလိုက်ပါတယ်။ဦးကျော်မိုးထွန်းကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ကုလဆိုင်ရာမြန်မာသူအမြဲတမ်းကိုယ်စားလှယ်တမကြီးဆင့်ရှိတဲ့ဦးတင်မောင်းနဲ့နှုတ်ထွက်ဖို့သတင်းထွက်နေတာကိုမေးရမှာတမကြီးဦးကျော်မိုးထွန်းက
သူတော့ကျွန်တော်နှုတ်ထွက်မယ်လို့တော့ပြောထားပါတယ်ခင်ဗျ။ဟုတ်ဟုတ်ဥစ္စာတော့ကျွန်တော်နှုတ်ထွက်စာတော့သူတို့တီတော့မတွေ့ရသေးပါဘူးခ
င်ဗျ။ဟုတ်ကဲ့ဒီနေ့ရောသူယုံလာသေးလား
။ကျွန်တော်လည်းယုံမရောက်သေးဘူးကျွန်တော်အခုကစီးပွားတစ်ခုကနေ UN တက် UN နေပြီးတော့အခုယုံပြန်ပြီးတော့သွားနေတဲ့အချိန်မဟုတ်လို့ပါခင်ဗျ။
အာဟုတ်ကဲ့အဲ့တော့စာကတော့မကြခင်တင်မဲ့သဘောရှိတာပေါ့နော်။တေချာသလားရှိတာပေါ့။အ
ဲ့ဒါတော့တင်မပဲပြောလို့ရမယ်နဲ့သူရဲ့ဟုတ်ကဲ
့ဟုတ်ကဲ
့ဟုတ်ကဲ့တွေးမပဲပြောလို့ရပါမယ်သူလည်းဟိုဆိုရှယ်မီဒီယာမှာလည်းပြောထားတာတွေတွေ့ပါတယ်ခင်ဗျ။ကျွန်တော်လည်းပြောပါတယ်တင်မယ်ဆိုတော
့ဟုတ်ကဲ့အဲ့တော့လက်ရှိတတ်မှတ်ကြည့်နေတဲ့ယုံမှာပုံမှန်တော်ဝင်ထမ်းဆောင်နေတဲ့အနေထားပေါ့နော်
ဟုတ်ကဲ့ကျွန်တော်ဟောကျွန်တော်လည်းအခုခုနလည်းကျွန်တော် Nordic နိုင်ငံတွေကအမြဲကိုယ်စားလှယ်တွေနဲ့ခုနပဲ PR တယောက်အနေနဲ့ကျွန်တော်တော့တွေ့ပြီးတော့ဆွေးနွေးတာဥစ္စာလေးတွေလုပ်ခဲ့ပါတော့ Nordic ထဲမှာဆိုလဲ Norway ကလုံခြုံရေးကောင်စီအဖွဲ့ဝင်ထဲမှာပါတယ်ပေါ့နော်နောက်အဲ့ဒီထဲမှာလည်း Iceland ကလည်းကျွန်တော်တို့ credential committee ထဲမှာအဖွဲ့ဝင်ဖြစ်ပါတော့ဗောနော်ဆိုတော့ကျွန်တော်သူတို့နဲ့လည်းတွေ့ခဲ့တာလေးတွေရှိပါတယ
်ဟုတ်ကဲ့အဲ့တော့အလားအလာအနေထားက credential committee မှာဆက်လက်ပြီးတော့ထောက်ခံသွားမယ်သဘောရှိတာဗောနော
်ဟုတ်ကဲ့ဟုတ်
အခုကြောင့်မထူ
ဟုတ်အခုသူတို့က Nordic နိုင်ငံအကုန်လုံးကကျွန်တော်တို့မြန်မာပြည်သူတွေရဲ့အနောက်ဘက်မှာမမမမတ်ရက်တယ်ဆိုတာလေးကိုထပ်ပြီးတော့သူတို့ reaffirm လုပ်ပ
ါဟုတ်ကဲ့အဲ့တော့အခုဒီ Nordic ကအပြင်ဗောနော်American ကလည်းအခုလောကျောင်းကောင်စီဥက္ကဋ္ဌဖြစ်လာတော့အဲ့ဒီအလားအလာကရောအခုလက်ရှိ
ဟုတ်ဟုတ်ကဲ့ဟုတ်ကဲ့
ဥကြမိုတိုမရှင်တက်ပေါ့နော်ဘယ်လိုထောက်ကူပြုဖို့မှန်းထားလဲ
American နဲ့ကကျွန်တော်ဖုန်းစကားပြောပြပါတယ်သူ PR နဲ့ Permanent Representative နဲ့ UK နဲ့ကတော့ကျွန်တော်သူရုံးငန်းမှာ UK တာမတ်ကြီးနဲ့သွားတွေ့ပြပါတယ် in person တွေ့ပြီးပြောပြတာပေါ့နော်အခုကတော့သူကတော့ကျွန်တော်တို့ရွေးကောက်ခံအစိုးရကိုပဲသူတို့အတိအမှတ်ပြုရဲဆိုတဲ့အကြောင်းလဲသူတို့အများအမိတ်ကောင်းနေမှလည်းပါတယ
်ဟုတ်ကဲ့ကျွန်မတို့ရဲ့တခုနောက်ဆုံးကျွန်တော်မေးချင်တာလေအခုဘလို့များဒီတက်မလို့နေနဲ့ကျင်းချင်းထန်လည်းခုလောက်ထိပြည့်နေတယ်လို့သုံးသပ်မိလဲ
ဒီနေ့သတင်းကြားရပေါ့နော်လူ90ကျော်အသက်ဆုံးရှုံးလိုက်ရတယ်ဆိုတဲ့ဥစ္စာသတင်းကြားတော့စိတ်လည်းအရင်မကောင်းပါဘူးလို့အဲဘလို့ပုံစံဖြစ်လဲဆိုတဲ့ဥစ္စာပေါ့နော်ကျွန်တော်လည်းမြေပြင်မှာလည်းရှိတာမဟုတ်ဘူးပေါ့နော်ဒီဒီဘက်မှာဆိုတော့ကျွန်တော်အနေနဲ့ comments ပေးရတာတော့ခက်တော့ခက်ပါဒါမျိုးသူ new viewer တွေကတော့မျိုးစုံသုံးနေတယ်လို့တော့အများကတော့ပြောနေတာဆိုတော့အဲနောက်ပြီးတော့ဒါတွေလည်းအသက်ဆုံးရှုံးမှုပေါ့နော်ကျွန်တော်တို့လူတယောက်တယောက်ရဲ့အသက်ဆိုတာအများတန်ဖိုးရှိပါတယ်အထူးဖြင့်ကျွန်တော်တို့ရဲ့လူငယ်တွေကျွန်တော်တို့ရဲ့ future generation တွေရဲ့အသက်ကအများတန်ဖိုးရှိပါတယ်ဒါကြောင့်သူတို့ရဲ့အသက်မဆုံးရှုံးစေချင်ပါဘူးဒါကြောင့်လည်းဒီကုလိုမျိုးနိုင်ငံတကာအတိုင်းအတိုင်းမှာကျွန်တော်တို့အကူအညီမဲ့နေတဲ့ပြည်သူတွေကိုအမြန်ဆုံးအကူအညီဖို့အားလုံးပေါ့နော်အားလုံးကတော့ဝိုင်းပြောနေပါတယ်ကျွန်တော်လည်းဒီဘက်မှာတော့ဒီဒီမှာရှိတဲ့ international community တွေတော့အချိန်ညှင့်ပြီးတော့ပြောနေပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့တခြားမြန်မာတန်တမန်တွေတာမတ်ကြီးတွေကိုရောအဓိကပါမှာခြင်းသေးလဲ
ကျွန်တော်လည်းကျွန်တော်မိန်ကွန်းပြောပြီးတော့မိန်ကွန်းကိုနိုင်ငံသားရေးရုပ်ပို့တဲ့အခါမှာမိတူကိုလည်းကျွန်တော်တန်ယုံအဖွဲ့ရုံးကောင်စုဝင်ကြုံရုံးအားလုံးတော့မိတူပေးပါမိတူထဲမှာလည်းမြန်မာပြည်သူပြည်သားတွေဆန္ဒကိုလေးထားပေးဖို့ဆိုတာလေးလဲကျွန်တော်ဒီမြတ်တာရက်ခံထားတာလေးတော့ရှိပါတယ်ခင်ဗျဆိုတော့ကျွန်တော်လည်းတန်တမန်တယောက်ပဲဆိုလို့ဆိုအားလုံးရဲ့စိတ်ထဲမှာဒီလိုမျိုးစစ်အာဏာသိမ်းမှုတော့အတူတူကိုကိုတော့ဘယ်သူမှတော့မကြိုက်ကြဘူးဆိုတဲ့ဥစ္စာကိုတော့ကျွန်တော်ယုံကြည်ပါတယ်ခင်ဗျဟု
တ်ကဲ့အဲ့တော့မြန်မာပြည်သူတွေကိုရောနောက်ဆုံးပါမှာခြင်းပါသေးလဲ
ကျွန်တော်တို့အခုတိုက်နေတဲ့အရေးတော်ပေါ့အောင်ရမယ်ဆိုတဲ့ဥစ္စာနဲ့ရည်မှန်းချက်ခိုင်ခိုင်မာမာနဲ့ကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားဖို့ပေါ့နော်ပြည်တွင်းပြည်ပါအားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့အတူတကွဆောင်ရွက်သွားဖို့ကိုလည်းကျွန်တော်မြတ်တာရက်ခံတိုက်တွန်းလိုပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်တမချီဦးကျော်မိုးထွန်းခင်ဗျာ
ဦးကျော်မိုးထွန်းကိုကိုဝင်းမင်းဆက်သွယ်မေးမြန်းထားတာပါရှင်ဒုတိယအမြဲတမ်းကိုယ်စားလှယ်ဦးတင်မောင်နိုင်ကို VOA ကဆက်သွယ်ဖို့ကြိုးစားပေမဲ့အဆက်အသွယ်မရခဲ့ပါဘူးရှင်VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီVOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနေ့ခင်အစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဆက်ပြီးတော့မနေ့ကတော့ဆန္ဒပြပွဲကိုအင်အားသုံးဖြုတ်ခွဲခဲ့တာမှမျက်မြင်ကြုံတွေ့ခဲ့သူတဦးနဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးချင်ပါတယ်ဘူရဟူးနေကရန်ကုန်မြို့မှာဆန္ဒပြပွဲတွေကိုတနက်နေ့ပြစ်ခတ်ဖြုတ်ခွဲခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆီယာနာသိန်းဆန့်ကျင်ရေးဆန္ဒပြပွဲတွေမှာဦးဆောင်သူမတ်ဤတင်စာကျော်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
မဲ့ဤတင်စာမှာကိုရိုင်းပေါ့နော်အခုနောက်ဆုံးဒီနေ့ဒီဆန္ဒပြတာကိုပေါ့နော်ဖြုတ်ခွဲခံရတဲ့အတွေ့အကြုံကိုပြောပြပါအောင်ရှင
်အရင်ကတော့ဒီမြန်မာနိုင်ငံတော်တော်များမှာမြို့နယ်တော်များမှာဖြုတ်ခွဲနေဖြုတ်ခွဲတော့ဒီနေ့ဆိုရင်အဖြုတ်ခွဲတဲ့အကျဉ်းဆုံးကတော့မြောက်ကလာမှာပေါ့နော်မြောက်ကလာမှာတော့ဖြုတ်ခွဲတဲ့အကျဉ်းဆုံးပဲတော့အဓိကကတော့အာစစ်သားတော့ဒါကျိုးဒါပ ဘာမှမပါလည်းမပါဝင်လာခဲ့တဲ့ TV လေးအစစီမလူနေအခုရေဘူးပဲပါတယ်လက်ထက်မှာရေဘူးပါတယ်ကိုလာလေးနဲ့ပါတယ်အခုမိကိုပုံးကြီးဖြစ်လာရင်လားကျွန်တော်ရေဘူးနဲ့ကရေဘူးနဲ့ရေပြန်စီးချာလဲကိုလာနဲ့ပြန်ပြီးတော့မပြန်ပြီးတော့ပြန်စီးမယ်ဒီဘက်တက်လာရင်ပြင်ပြီးပဲလေအကုန်လုံးကအဲ့ကျွန်တော်ပါလည်းနဲ့မှလည်းခိုင်ခါလည်းမရှိဘူးဒါကောင်းနေဦးပဲတည်ပြီးတဲ့ကိစ္စတော့ဒါကျွန်တော်လုံးဝလက်မခံဘူးအချီနီကဒီမှာအလိုဖြစ်နေရောရတာကျမဒီလိုပြန်မပြောချင်တော့လောလောပြန်ပြောလိုက်အဲ့ဒါအကျိုးမျက်လုံးနဲ့ပြန်ပြောင်းဝင်လာလို့ကျိုးမပြောချင်တော့ကျောင်းအနောက်နေ့ကျောင်းပြန်ဆက်ထွက်မယ်ပြန်ဝင်ဆက်ထွက်မယ
်ဒီလိုပြစ်တဲ့ခက်တဲ့အချိန်မှာသူတို့ဘက်ကပြစ်ခက်ပြုတ်ခွဲတဲ့ပုံဘလို့တွေ့ရလဲ
အေးဟာဒါကျမတို့နဲ့ထိတ်တိုက်တွေ့ရင်တော့ဒါကျမတို့ကတော့အဲ့ပတ်ပေါ်မချင်ဘူးကွာ။တော့စစ်ကြောင်တစ်ခုနဲ့တစ်ခုနဲ့တော့နည်းနည်းတော့ကွာမယ်။ကျွန်တော်တို့စစ်ကြောင်မှာစေကျွန်တော်မချင်ဘူး။ကျွန်တော်စီးနေကျွန်တော်နေတယ်။ဒါပေမဲ့ကျွန်တော်စီးနေကျွန်တော်နေတယ်။ဟိုဘက်ကဝင်ရိုက်တယ်။အတန်ပုံပြစ်တယ်။မိဘပေါ်အရင်ကဖြုတ်ခွေးနဲ့ပုံတန်းကသူ့ဟာသူ့လေးရယ်။သူကမိဘပေါ်နဲ့အရင်ပြစ်တယ်။မိဘပေါ်နဲ့ပြစ်တဲ့အချိန်မှာဒီဘက်ကမိဘပေါ်ကိုညင်းလာရင်လုတ်တယ်။ညင်းလာရင်လုတ်ပြီးပြေးတဲ့သူကလည်းပြန်ပြေးပြီးတော့နောက်ပြန်ဆုတ်တယ်။တက်ပြန်ဆုတ်တဲ့အချိန်မှာပြန်ပြန်ပြစ်တာ။ตัวอะคือยีฮาတော့ဒီကျွန်တော်စစ်ချောင်းเนี่ยပြင်တော့ရှောက်ထွက်တာလေထွက်ပြီးတော့มาတနည်းအားမှာတွားတွားကြီးပြရကြတယ်ဥမာအဖြစ်စူးလေးရဲ့ဖြည်းဖြည်းလဲလဲနဲ့ဖြည်းဖြည်းညီကောင်းมาအဖြစ်အဲ့လိုနေရာမျိုးမှာတွားပြရကြတယ်အခုอ่ะကဒီရက်ပိုင်းเนี่ยมาပေါ့28ရက်နေ့ဆိုအရင်တိတ်တာတယ်ဆိုတော့ဒီမှာ28ရက်နေ့อ่ะFebruary မှာတလပြည်ပေါ့နော်တလပြည်အနာတိတ်ခိုင်ဟာတလပြည်ပြန်ထွက်တော့လူစုလူမျိုးကျွန်တော်တို့အမှအမအနေနဲ့အမစနာပြမယ်လူငယ်လေးတော့သူကတိတာရဲ့ကျောဖို့အိတ်ကလေးနဲ့ဘိုးနဲ့လေးနဲ့သူကအဲ့လိုမျိုးပိုင်ဆိုဆိုဒီမှာပြင်ကျွန်တော်တို့လူစုလေးနဲ့ခုနှစ်ယောက်လောက်ဆွဲခံလိုက်ရတယ်ဆွဲခံလိုက်ရတော့ဒီရက်ွက်ကကောင်းလို့ကျွန်တော်တို့အဲ့ကျွန်တော်တို့လူမျိုးပြန်လာဆွဲထုတ်လာတယ်ပြန်လာဆွဲထုတ်လာပြန်ပြတော့ပေါ့ဒီလမ်းမတော်ဘက်ကိုပတ်တဲ့စစ်ကြောင်ကြတော့ဒါမြို့နေထဲမှာပဲဖြစ်တက်ပြလိုက်တော့အချိန်ကြီးကောင်းဒါမျိုးနီကုန်းတက်တဲ့စစ်ကြောင်မှာကျွန်တော်တို့ဖြူခွင်းခံရတယ်ကွာဒီနေ့ရေစင်ပြန်ဖြူခွင်းခံတယ်ဖြူခွင်းတဲ့ပုံစံမျိုးကမြို့နယ်ရေဟောလိုက်ပြီးဖြူခွင်းတဲ့ပုံစံမျိုးဖြစ်တယ်ဆိုမြောက်ကလာမှာဆိုရင်ဒီနေ့ဖြူခွင်းတာတော်တော်ကျန်တယ်ဆိုတော့တချို့ရေစင်ပြောတာ machine gun နဲ့တော့ပြစ်ပြီးဖြူခွင်းတယ်လို့ပြောတာမျိုးရှိတယ
်လူငယ်တွေကအခုဆိုရင်လည်းဆရာနာတိန်ဆန့်ကျင်မှုပေါ့နော်ဆက်ပြီးတော့လှုပ်သွားမယ်ဆိုတော့ဒီခိုင်မာမှုပေါ့နော်ညီမကိုတိုင်းလည်းအခုပြောနေတဲ့အချိန်မှာညီမရဲ့တန်တိတ်တန်ခိုင်မာမှုကိုလည်းမအားလို့တွေ့ရပါတယ်ဆိုတော့အခုလိုလူငယ်တွေရဲ့ဟိုရှေ့ဆက်ပေါ့နော်ဘလို့ဆက်ဖြစ်လာနိုင်မယ်လို့ညီမမြင်လဲ
ညီမကတော့နိုင်နဲ့ထိတိုက်မှုနိုင်ရမယ်ဒီတိုက်ပေါ်ညီမတို့နိုင်လို့နိုင်တယ်ဒီမျိုးတိုက်ပွဲတော့ဒါကျွန်တော်နိုင်နဲ့တိုက်ပွဲလို့ကျွန်တော်တို့ခိုင်ယူပြီးတိုက်ထားတယ်ဆိုတော့ဒီကြားတော့ကျွန်တော်တို့ကထိခိုက်ကြဆုံးတော့ရှိမှာပဲ population တော့ကျွန်တော်တနက်နေ့ပြရတဲ့ဟာကိုဒီအရင်ဝင်တိုးရတဲ့ကိစ္စဖြစ်နေရော။ဆိုတော့အထူးခိုက်ချဆုံးတော့ရှိမှာပဲ။ဒါပေမဲ့ကျွန်တော်နိုင်မယ်။အချိန်ပဲกว่าမှာပေါ့နော်။ပြင်ပြင်ရတာနဲ့နည်းနည်းကြတာပဲရှိမယ်။ဒီတိုက်ပွဲမှာတော့ကျွန်တော်နိုင်မယ်။ဒီအချိန်မှာလည်းတက်ကတနက်ဥတီဖြူခွင်းနေပုံရရင်တို့မှလည်းအထူးခိုက်ချဆုံးတော့ရှိမှာပဲ။ဆိုတော့ဒီတိုက်ပွဲမှာတော့ကျွန်တော်နိုင်အောင်တိုက်မယ်။နိုင်ဖို့နိုင်မှာ
။ဖေဖော်ဝါရီလ1ရက်နေ့မှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဦးဆောင်ပြီးတော့ဒီစစ်အာဏာသိမ်းလိုက်ပြီးတော့ပေါ့နော်။ဒီရပ်ပိုင်းအတွင်းမှာရန်ကုန်မြို့မှာလူထုတွေစတွက်လာတဲ့အချိန်ကိုကြည့်လိုက်တဲ့အခါမှာဟိုညီမကိုတိုင်ပေါ့နော်။ဒါညီမတို့စပြီးတော့လူထုတိုက်ပွဲကိုဦးဆောင်တယ်လို့ပြောရမှာပါ။ရန်ကုန်မြို့မှာညီမတို့စပြီးထွက်လာတာပေါ့လေ။သတင်းမီဒီယာတွေမှာတော့အမတို့ footage တွေမှာတော့တွေ့ရပါတယ်။ဆိုတော့ဒီလောက်လူတွေအလုံးငြိမ်သွားတဲ့အချိန်မှာပေါ့နော်။ဟိုညီမကိုယ်တိုင်တတိရှိရှိနဲ့လမ်းပေါ်ထွက်ပြီးတော့လူထုတိုက်ပွဲကိုဟိုဥဆောင်ခဲ့တဲ့အတွေ့အကြုံပြောပြပါအောင်ရှင
်။ဆောလုံးမှာလူငယ်အားကဒူးနဲ့ထင်းနဲ့မထွက်ပဲနဲ့ဒီကဖလန့်လို့နဲ့ပဲထွက်မယ်။တာမန်ကျန်နာပြဝဲပုံစံကြီးနဲ့ထွက်မယ်ဆိုရင်လူလူအင်အားကဟိုတပိတ်တိုက်ပွဲအချိန်ကတွားဖို့ကအရင်နေတယ်။နောက်တစ်ခုကနိုင်ငံရေးမှုပေါင်းချရမှာပေါ့နော်။နောက်ကျန်နာပြဝဲတစ်ခုမဟုတ်တော့ EU ကျန်နာပြဝဲတစ်ခုမဟုတ်တော့တပိတ်ไกลกว่าที่ว่าตั้วมั้ยสิตัวနိုင်ငံမှုအောင်မရှိပဲตั้วပြဿနာတက်တယ်တက်တဲ့ခါကျတော့အဲ့မှာနိုင်ငံမှုအောင်ခြာရတယ်ဆိုတော့နိုင်ငံမှုအောင်ပြီးချက်ခြာလိုက်တယ်ပေါ့နော်ဒီမှာဆယ်ဆယ်ပြည်တော်စုတည်ဆောက်ရေးတော့ democracy ရရှိလို့အနာရှင်စနစ်အညစ်ပြက်ချင်းမျိုးရတော့မတရားဖန်ဆီးခံရတဲ့နိုင်ငံရဲ့အကျဉ်းအများအများဆုံးမျက်မြင်ရပြီဆိုဒီနိုင်ငံမှုအောင်ညီမတို့ခြာပြီးဒီမှာ၄ချက်ရှိတယ်အသေးစိတ်လုပ်နိုင်တဲ့၆ချက်ရှိတယ်ဒီမှာပါနေခြာတယ်နောက်တစ်ခုက ီလိုမျိုးဆန့်ကျင်နေနေရတော့ညီမတို့အင်အားနဲ့ပဲမရအောင်ဆိုတော့တခြားအင်အားပါရှိတိုင်းအင်အားယူရတဲ့အခါညီမတို့ကအဖွဲ့စီအစီအစဉ်နဲ့ညှိနှိုင်းရတာမျိုးလုပ်ရတယ်ဘာလို့အလို့တမတမကအင်းနဲ့ညှိနှိုင်းရတာမျိုးရှိရဲ။နောက်ကျောင်းသားတမကအင်းနဲ့ညှိနှိုင်းရတာမျိုးရှိရဲ။နောက်အတိုင်းသားလူငယ်အထူးသဖြင့်ကိရင်လူငယ်တွေပေါ့နော်အဲ့တော့ကျွန်တော်တို့ဆက်ထွက်သွားကိရင်လူငယ်ရဥဆောင်တာတော့ပါကင်းလူငယ်လည်းညှိရတာမျိုးရှိရဲ။ကျွန်တော်တို့ကျောင်းမှာနိုင်ငံရေးတပေါ်တူညက်တွေလိုက်ညှိရ။ညှိပြီးတော့ဘသူကအရှိရထွက်မယ်။ဘသူကနောက်တန်းမှာပြန်နေရမယ်ဆိုတာမျိုးရတွေ့ရတယ်။ဆိုတော့အချိန်ကြီးကဘာမှမဖြစ်ဘူး။အဲ့ညာမျိုးကကျွန်တော်တို့ကရုတ်တရက်ထွက်လာတဲ့ရုံလုံးထွက်လာတဲ့ဒီဘာမှလူတွေကိုယ်တိုင်ကကြောက်ပြီးဆဲတာမျိုးတွေလည်းရှိနေရှိနိုင်တယ်ရိုက်ခင်ရတာမျိုးတွေလည်းရှိနေရှိနိုင်တယ်နောက်တစ်ခုကအမအဲ့ဒီအတူတွေဆိုပြောခင်ရတာမျိုးတွေလည်းဖြစ်နိုင်တယ်ဆိုတော့ဒါမျိုးကကိုယ်နှစ်ကိုယ်ရဲ့ရင်းပိုင်နိုင်ပြီဆိုတော့ထပ်ဖို့ပြင်ထားရမှာပေါ့နော်ဆိုတော့ကျွန်တော်လိုက်ညှိညှိညှိနေတယ်ဆမကထွက်မှာအိုက်ချက်ဆိုရယ်ဆိုတော့ကျွန်တော်ထပ်ဖို့ပေါ်မှာကျတော့အဖွဲ့ကြီးကြားထဲမှာနိုင်ငံရေးရတဲ့ပေါ်တူညီချက်လေးလိုင်းညီညာနဲ့တော့6ရက်နေမှာခတ်ဖြစ်သွားဖတ်တော့လေဒီဘေးကအောင်မြင်သွားတယ်အောင်မြင်သွားပြီးမှအဲ့နေမှာမျိုးကျွန်တော်တို့ဆန္ဒပြနေတဲ့အချိန်တော့ဒီလိုကျွန်တော်တို့လိုက်ချစ်တာရဲ့ကုန်ရက်တွေရှိလာတယ်ပေါ်တော့မှာဖြစ်တခြားနေရာတွေမှာလည်းဆန္ဒပြန်ပြလာတယ်ပေါ်တော့အဲ့ဒီအနေနဲ့မှာရင်းကုန်မျိုးမှာပြန်ပြလာတဲ့ခါကျတော့အချိန်များတော်တော်လေးကောင်းသွားတယ်ပေါ်တော့
ဒီမြန်မာနိုင်ငံကအခုလိုလူထုလှုပ်ရှားမှုတွေအကြမ်းဖက်ဖြိုခွဲခံနေရတဲ့အချိန်မှာဟိုနိုင်ငံတကာအတိုင်းဝိုင်းဘက်ကအခုလည်းဖိအားပေးတာတွေရှိရတယ်။ဒါပေမဲ့ဟိုနိုင်ငံတကာအတိုင်းဝိုင်းရဲ့အကူအညီကဘယ်လောက်ထိလိုအပ်မယ်လို့ထင်လဲ
။ဒီကတော့ကျွန်တော်တို့ဒီကျွန်တော်တက်ဖြစ်နေတဲ့စစ်တပ်ပေါ့နော်။ကျွန်တော်တက်ဖြစ်နေတဲ့စစ်တပ်ကိုနိုင်ငံအရာပေါ့လက်နက်အရာကိုမထောက်ပံ့ပေးဖို့လိုတယ်။ကျွန်တော်နံပါတ်1တောင်းဆိုရမယ်ချက်ပေါ့။ဥပမာဖြစ်အရေးကြီးဆုံးကဒီချိန်မှာဒီမနက်ကပေါ့တရုတ်ရဲ့နွမ်းမှုမှာတော်တော်ကြီးကြီးမာနေတဲ့အနေထားပေါ့နော်။ဆက်ကဒီအင်တာနက်ဖြစ်တဲ့ကိစ္စတွေရောအာလက်နက်ကြီးရရထုတ်ပြန်တဲ့ကိစ္စတွေရောတရုတ်ရဲ့နွမ်းမှုကအရင်အရေးကြီး။ဘာဘာလက်နက်မှမပါရင်စနပြရနေတဲ့ပြည်သူတွေကိုစနိုက်ပါနဲ့ချိန်ကြီးပစ်တယ်၊မရှင်းကန်နဲ့ပစ်တယ်ဆိုတာမျိုးကတော်တော်ဆူဆူဝါလုပ်တဲ့အခြေအနေ။ဒါဟာစစ်မြေပြင်လည်းမဟုတ်ဘူး။ပြီးတော့ဒါစစ်တိုက်ရာနေရာလည်းမဟုတ်ဘူး။မြို့နယ်ခေါင်းကြီးမှလည်းဖြစ်တယ်။นี่ยิงจังหนองนี่มาเลยဖြစ်တယ်ဒီလိုအနေထားမျိုးတွေမှာဟိုမရှင်းကန်းတွေဖြစ်တယ်စနိုက်ပါနဲ့ပြစ်တယ်ဆိုတာမျိုးကတော်တော်ရေဆိတ်ရုံမှာလည်းဖြစ်တယ်ဆိုတော့ဒီလိုကိစ္စမျိုးတွေမှာနိုင်ငံတကာအတိုင်းဝိုင်းနေနဲ့လူလာပြစ်ဆန္ဒထောက်ထားမှုအရာပေါ့ဒီချိန်မှာကျွန်တော်တို့ကသွေးစည်းညှိမှုကိုပြပေးတယ်လို့ခြင်းတယ်ဆိုတော့လူသားချင်းဆန္ဒထောက်ထားမှုဆိုင်ရာသွေးစည်းညှိမှုကိုပြပြီးတော့မှစစ်တပ်ရဲ့နိုင်ငံတကာမှာတရားဝင်အောင်လုပ်နေရဲ့လှုပ်ဆောင်မှုတွေရောစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကနောက်တစ်ခုစစ်တပ်ကိုလက်နက်အရထုတ်ပြန်ပေးနေမှုတွေပါအားလုံးကကျွန်တော်တို့ကရှုတ်ချဖို့လိုတယ်ဖြစ်တော့ကြည့်ဖို့လိုတယ်တော့ကျွန်တော်လည်းမြင်တယ
်။မိုက်တင်စာမောင်ကိုမိုက်ရင်ချင်းနိုင်ဆက်တွေ့မေးမြန်းထားတာပါ။ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်။VOA ကိုစာရေးသားပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြည့်ကိုအောင်မြတ်သူကနေပြီးတော့ကောက်နှုတ်တင်ဆက်ပေးထားပါတယ်ရှင်
။တိုင်းရင်းသားနိုင်ငံရေးအဖွဲ့တွေနဲ့လက်နက်ကိုင်အုပ်စုတွေရဲ့ယက်တိမှုပေါ်မှာမူတည်နေတဲ့မြန်မာအချက်တဲဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်း online မှာဆောင်းပါးရှင် Philip Anderwood ရေးသားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။တိုင်းရင်းသားနိုင်ငံရေးအဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေဟာအာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့ထုံးစံအားဖြင့်မဟာမိတ်တွေဖြစ်ကြပေမဲ့သူတို့ဟာဒေါ်ဆန်းစုကြည် NLD တို့နဲ့ပတ်သက်ပြီးတော့စိတ်နှခွဖြစ်နေကြရတယ်လို့အစအချီပြီးစောင်းမကိုရေးသားထားပါတယ်။မြန်မာနိုင်ငံမှာ NLD ဦးဆောင်တဲ့အရသာအစိုးရကိုအာဏာသိမ်းယူပြီးတာသုံးပတ်ကျော်ကြာပြီးတဲ့နောက်အာဏာသိမ်းအုပ်စုနဲ့မြန်မာနိုင်ငံရဲ့ဒေသစုံအလွာစုံလူမျိုးစုံနဲ့ဆန့်ကျင်ရေးလှုပ်ရှားမှုတွေကြားအားပြိုင်မှုကိုအားလုံးကသတိပြုမိခဲ့ကြတယ်လို့ဆိုပါတယ်။အထူးသဖြင့်လူထုလှုပ်ရှားမှုမှာလူငယ်တွေအများစုပါဝင်ကြတယ်လို့ဆိုပါတယ်။နိုင်ငံတကာမီဒီယာတွေကတော့အယောင်သွေးဆုံပါတဲ့တော်လှန်ရေးဖြစ်ပေါ်ပြကြပြီးပြီးခဲ့တဲ့နှစ်ကာလတွေတုန်းကဖြစ်ပွားခဲ့တဲ့လူထုနဲ့အာဏာရှင်တို့ရဲ့တိုက်ပွဲဖြစ်လဲပေါ်ပြကြပါတယ်။သို့ပေမဲ့လည်းဒီတကာလှုပ်ရှားပေါ်ပေါက်မှုဟာဗဟိုချက်မဲ့ပြီးခေါင်းဆောင်လည်းမရှိသလိုညှိဖို့လည်းမလွယ်ကူပါဘူးတဲ့။ NLD ပါတီကလည်းအခုအခါကိုယ့်ခြေတော်ပေါ်ကိုယ်ရက်တီလာပြီးရှေ့ပြေးစင်ပြိုင်အစိုးရတရက်ဖြစ်ပြည်တွင်းပြည်ပမှာစတင်လှုပ်ရှားနေပြီလို့ဆိုပါတယ်။ အပြိုင်အပြင်တချို့နိုင်ငံရေးပါတီငယ်များကလည်းအထွေထွေသပိတ်ကော်မတီအဖြစ်စုဖွဲ့ကြပြီးတချို့တိုင်းရင်းသားနဲ့လူထုအခြေပြုအဖွဲ့တွေကလည်းတိုင်းရင်းသားများသပိတ်ကော်မတီဆိုတာမျိုးကိုဖွဲ့စည်းကြပြီးအထွေထွေသပိတ်ထဲမှာပါဝင်ကြတယ်လို့យေတာတာပါတယ်။အစိုးရနဲ့အဖြစ်ပေါ်လာခြင်းနဲ့အတူတိုင်းရင်းသားနိုင်ငံရေးနဲ့လက်နက်ကန်အုပ်စုတွေကဘလို့မာမိတ်ဖွဲ့ကြမလဲဆိုတဲ့အခန့်ကဏ္ဍအရေးကြီးလာတယ်လို့ဖော်ပြထားပါတယ်။အာဏာသိမ်းစဉ်ကလေးကလူနည်းစုပါတီတချို့ရဲ့ခေါင်းဆောင်ပိုင်းတွေကိုစစ်တပ်ကသိမ်းသွင်းလာပါတယ်။အဲ့ဒီထဲမှာအကြီးဆုံးရခိုင်နိုင်ငံရေးပါတီဖြစ်တဲ့ရခိုင်အမျိုးသားပါတီ ANP ပါဝင်ပြီးအမျိုးသားအဆင့်ဝင်ကြီးတနေရာကိုလက်ခံထားပါတယ်။ ANP ပါတီနဲ့နီးစပ်တဲ့ရခိုင်တပ်မတော် AA ဟာလည်းမြန်မာစစ်တပ်နဲ့အပြစ်ခတ်ရစဲရေးကိုဆက်ပြီးထိန်းထားတာကိုတွေ့ရတယ်လို့ဆိုပါတယ်။2020ရွေးကောက်ပွဲမှာအတန်အသင့်အနိုင်ရရှိခဲ့တဲ့မွန်ပါတီရဲ့စုစည်းထားတဲ့မွန်ညွညွရေးပါတီ MSUP ကလည်းစစ်တပ်နဲ့ပေါင်းထားတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမွန်ရခိုင်နဲ့ကချင်ခေါင်းဆောင်တွေအားလုံးကဒီလိုမာမိတ်ဖွဲ့တာကိုစိတ်ချမ်းသာကြတာတော့မဟုတ်ဘူးလို့ဆိုပါရယ်။ကရင်လူမှုရေးအဖွဲ့တွေနဲ့လက်နက်ကန်အုပ်စုတွေဟာအာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြတယ်လို့ဆိုပါရယ်။အင်အားတောက်တဲ့ကရင်မျိုးသားအစည်းအရုံး KNU ကတော့မြန်မာနိုင်ငံအရှိတောင်ပိုင်းကအချို့မြို့နယ်တွေမှာဆန္ဒပြပွဲတွေကိုလိုက်ပါဆောက်ရှောက်ပေးတယ်လို့យေတာတာပါရယ်။ပြီးကြတဲ့စစ်အာဏာရှင်နှစ်ကာလရှည်တွေမှာ NLD နဲ့တိုင်းရင်းသားပါတီတွေဟာအတူတကွဆန့်ကျင်ခဲ့ကြပြီး2012မှာ NLD ဟာပုံမှန်နိုင်ငံရေးထဲဝင်ပါပြီးနောက်ပိုင်းNLD ရဲ့တိုင်းရင်းသားကိုယ်စားလှယ်နဲ့ဒေသခံတိုင်းရင်းသားကိုယ်စားလှယ်ကြားအပြိုင်မှုတွေရှိခဲ့ပြီး NLD အစိုးရလက်ထက်ရောက်တဲ့အခါမှာလည်းအခြေခံဥပဒေပြင်ဆင်ရေးနဲ့ညီညွတ်ရေးညှိနှိုင်းမှုတွေမှာတိုင်းရင်းသားတွေအတွက်စစ်ချမ်းသာစရာမကောင်းခဲ့ဘူးလို့ဆိုပါရယ်။တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တော်တော်များကတော့ဆန္ဒပြလှုပ်ရှားမှုတွေနဲ့ပတ်သက်လို့အတူစည်းလုံးညီညွတ်ကြောင်ပြသနေပေမဲ့ NLD ကိုတော့တိတ်မကြိုက်လာပါဘူးတဲ့။အခုကမှရှေ့ပြေးအတိုက်ခံအစိုးရတရက်ကိုစတင်နေပြီးတိုင်းရင်းသားနိုင်ငံရေးနဲ့လက်နက်ကန်ခေါင်းဆောင်အားလုံးရဲ့ထောက်ခံမှုတွေလိုအပ်လာမယ်လို့ထောက်ပြထားပါရယ်။NLD အနေနဲ့လည်းအာဏာသိမ်းမှုကိုကျော်လွှားအောင်မြင်ဖို့အတွက် Federal Snake ကိုအခြေခံတဲ့ညီညွတ်ရေးအစိုးရတည်းကိုပေါ်ဆောင်ဖို့လိုအပ်ပြီးလက်နက်ကန်တိုင်းရင်းသားတွေအနေနဲ့လည်းစစ်တပ်ကိုစုပေါင်းတွန်းလှန်ဖို့အခွင့်အလမ်းတည်းပဲဆိုပြီးရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကကိုမော်ထွန်းအောင်ပြောဆိုထားတာကိုလည်းစောင်းမမကိုကားပေါ်ပြထားပါဗျ။အပြည့်စုံကတော့ www.thediplomat.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view in မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view in မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bemis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabemis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabemis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်တော်ရရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ကြာတာပရိနိမနက်ပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ် VOA မြန်မာပိုင်း6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယပိုင်းနာရီဝက်မှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနှာဆင်နိုင်ပါတယ်။အခုဆက်ပြီးတော့ဥကြောစံတာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါရစေရှင်။မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့အပေါ်ဝန်ထမ်းတွေအာဏာဖီဆန်ရေးလှုပ်တာမျိုးဆက်တဲ့လူငယ်တွေလမ်းပေါ်ထွက်ပြီးတော့ကန့်ကွက်ဆန္ဒပြတာတွေဟာရန်ကုန်မန္တလေးအပါအဝင်တိုင်းဒေသကြီးတွေမှာအပြင်းထန်ဖြစ်ပေါ်နေပါတယ်။ ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေမှာတိတ်ပြီးတော့မတွေ့ရတယ်လို့တိုင်းရင်းသားလက်နက်ကိုင်အင်အားစုတချို့လည်းနှုတ်ဆက်နေတာကိုတွေ့ရပါတယ်။ဘာကြောင့်မလဲ?မြန်မာနိုင်ငံရေးတုံ့သက်သူဦးမောင်မောင်စိုးနဲ့ဦးကျော်စံတာတို့ဆွေးနွေးတုံ့သက်တင်ပြပေးထားပါတယ်ရှင
်။ဦးမောင်မောင်စိုးခင်ဗျာအခုမြန်မာနိုင်ငံမှာဆရာနာသိမ့်မှုကိုစန့်ကျင်နေကြတာအထူးသဖြင့်ဒီပြည်မကမြန်မာပြည်အလဲပိုင်းကမျိုးကြီးတွေပေါ့ဗျာရန်ကုန်မန္တလေးမုံရွာစတဲ့မျိုးကြီးတွေမှာဖြစ်တဲ့လောက်တိုင်းရင်းသားဒေသတချို့မှာပြင်းပြင်းထန်ထန်အဲ့လိုဆန့်ကျင်တာမတွေ့ရဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ကအားမလို့အားများဖြစ်ကြပါတယ်ပထမဆုံးဒီဘာကြောင့်ဘာညာဆိုတာမပြောခင်မှာဒီအခြေအနေကိုလွှမ်းခြုံပြီးစုံစမ်းပါအောင်ဆရာဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တာကတော့ဒီမှာဒီရဒီမိုကရေစီရည်စည်းကြောင်းနဲ့တိုင်းရင်းသားအရေးဆက်ရည်စည်းကြောင်းကြီးပြန်စီးနေမဆုံးနိုင်တဲ့အခြေအရာတစ်ခုဖြစ်နေပုံမှန်ဒီမှာအဲ့ဒါကိုကျွန်တော်တို့ကအပြန်အလှန်နားလည်နိုင်မှုဝေးနေကြတယ်ဗျအခြေအနေကဒါကြောင့်မလို့ဒီမိုကရေစီရည်စည်းလှိုင်းထန်တဲ့အချိန်ရယ်ဆယ်ရည်ရည်စည်းလှိုင်းထန်တဲ့အချိန်ရယ်ကမပေါင်းစည်းနိုင်ဖြစ်နေတယ်လို့ပဲမြင်ပါတယ
်တကယ်တော့ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုတာအထူးသဖြင့်မြန်မာနိုင်ငံမှာခွဲခြားလို့ရနိုင်ပါရဲ့လားတခုမရှိဘဲတခုဖြစ်နိုင်ပါသလားအေးရောတိုင်းရင်းသားတွေကဖက်ဒရယ်မရဘဲနဲ့သူတို့လူချင်းတော်မရရင်သူတို့ကညီညာရေးဖြစ်နိုင်မှာမဟုတ်ဘူးသူတို့ဒေသမှာအဲ့တော့ပြည်ထောင်စုတစ်ခုလုံးအနေနဲ့ဒီမိုကရေစီတည်ဆောက်လို့ရနိုင်ပါမလားထို့နည်းလည်းကောင်းပဲဒီမိုကရေစီမရှိဘဲနဲ့ဆရာနာရှင်စနေအောင်မှာဖက်ဒရယ်ပြည်ထောင်စုဆိုတာကဖြစ်နိုင်ပါမလားဆရာဒီနှစ်ခုက
ဒီမှာမတူညီတဲ့အမြင်တွေတော့ရှိတယ်ဗျာလောလောဆယ်မှာကျွန်တော်ဒီမှာဒီမိုကရေစီအင်အားစုမှာလွှမ်းနေတဲ့ယူဆကတော့ဒီမိုကရေစီရအောင်လုပ်ဖို့လိုတယ်ဒီမိုကရေစီရမှသာလေဖယ်ရရမယ်ဆိုအမြင်ရှိကြတယ်လားဒါပေမဲ့ကျွန်တော်တို့ဘုံအပြီးတမိုင်းမှာတန်ရမ်းလိုက်တောင်းတဲ့ဖယ်ရကဒီမိုကရေစီနဲ့ထပ်တူမကြတဲ့အခြေအနေနဲ့ရှိနေဗျဥမာဆိုရလို့ရှိရင်ကျွန်တော်တို့ဘုံကခက်တုံးကလည်းဖယ်ရဆိုတာရှိရပါပဲဆိုတော့တော့ရှမ်းပြည်နယ်ဆိုရတွေကသူ့ဒေသမှာသူကိုပိုင်အုပ်ချုပ်ခွင့်ရခဲ့တဲ့ကာလတွေရှိတယ်အဲ့လိုပဲကိုလိုနီခက်မှာလည်းပဲဖယ်ရရတဲ့အချိန်ကာလတွေရှိတယ်ရှမ်းပြည်နယ်ဆိုရတွေကသူတို့နေယူတို့ကဘာအုပ်ချုပ်ခွင့်ရတဲ့ဒေတာတွေရှိတယ်။ဒါကကျွန်တော်တို့89ခုနဲ့ဒီနဝဒခက်ပေါ့နဝဒခက်မှာကျွန်တော်တို့မိုင်းလားတို့ဒေတာတွေကဒီစစ်တပ်နဲ့နဝဒစစ်တပ်နဲ့ဒီအပစ်ခတ်ရက်ပြီးအချိန်ကာလမှာအဲသူတို့ပြည်နယ်သူတို့ဒေတာအုပ်ချုပ်လာအနည်းဆုံးတည်းကြဒီနေ့ရှိတယ်။ဆိုတော့ကျွန်တော်တို့ကဒီမိုကရေစီနဲ့ဖယ်ဒရယ်ဆိုတာကိုဆက်ဆက်ပြီးရှင်းလာလို့လည်းရတယ်။ဒါပေမဲ့တစ်ခါကကြည့်မယ်ဆိုရင်စတိုင်းသားတွေလူလာတဲ့ဖယ်ဒရယ်ဆိုတာကသူတို့အချိန်နဲ့အချိန်ကာလအောက်မှာသူတို့ထောင်ရရဖြစ်တယ်ဆိုတာကိုလည်းနားလည်ဖို့လိုမယ်လို့ထင်ပါတယ
်။နောက်တစ်ခုကဒီအခုမြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စကိုတိုင်းရင်းသားတချို့ကဒါဒီစစ်တပ်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရကမှဖြစ်တဲ့ပြဿနာသာဖြစ်တယ်လို့များတွေ့နေပြီးသူတို့မပါဘူးလို့များစဉ်းစားနေရသလား။အ
ဲတချို့ကတော့အဲ့လိုစဉ်းစားလုံးစဉ်းစားနိုင်ပါလေ။အဲတချို့ကတော့ဒါအခုအားလုံးနဲ့ဆိုင်တဲ့ပြဿနာလို့မြင်တဲ့လူတွေရှိသလိုအိုကိုနဲ့ကိုနဲ့မဆိုင်ဘူးဆိုရယ်မြင်တဲ့ပြဿနာလည်းရှိတယ်ဗျအဲ့ဒါကြောင့်မို့ကျွန်တော်ခုနအစောဆုံးမှပြောခဲ့သလိုပဲဆက်ရင်းနဲ့ပတ်သက်ပြီးစဉ်းစားချက်ကဒီမိုကရေစီနဲ့ပတ်သက်ပြီးစဉ်းစားချက်ကဒီရေးစီးနဲ့အကြောင်းတစ်ခုဟာဘာမှမဆုံးနိုင်တဲ့ပြဿနာဖြစ်နေတယ်လို့ပဲကျွန်တော်ပြောရခြင်းဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုဖြစ်နေတဲ့ကိစ္စမှာအထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေစီကပို့ပြီးတော့နှုတ်ဆက်နေတဲ့သဘောတွေ့ရတယ်လို့ဆိုရင်မှတ်မှန်မဟုတ်ပါဘူးဒီကိစ္စမှာသူတို့ဟာတရုတ်နဲ့နှိစက်တဲ့အတွက်ကြောင့်တရုတ်ရဲ့အချက်ပြမှုကိုငက်ကွက်နေရတယ်လို့များစဉ်းစားရင်မှားသလားခင်ဗျာ
ကျွန်တော်တို့ဒီဥစ္စာလေဗျာမြောက်ပိုင်းအဖွဲ့တွေဒီအခေါက်မပါဘူးဆိုတာပြဿနာကမြောက်ပိုင်းအဖွဲ့တွေကထူးခြားချက်တွေရှိရဲ့ဗျာတစ်ခုကတော့ဝါနဲ့မိုင်းလာဝါနဲ့မိုင်းလာဒီသူ့ဒေသနဲ့သူအုပ်ချုပ်လာတာကအနည်း30ကျော်သွားပြီဆိုတော့နာဝတနဲ့89ခုနဲ့ကျွန်တော်အပြစ်ခတ်ရစီကြီးရဒီနေ့ဒီပါတိုက်ပွဲမှာမရှိဘူးဒါနဲ့သူတို့ပြစ်ပတ်ဆာမရှိတာတော့မဟုတ်ဘူးဗျာဒီ2020မှာ2008ချိန်ကြီးကြီးဆွဲပြီးတော့နေသားဆောင်တပ်ဖွဲ့ကြီးလုတ်တဲ့အချိန်မှာသူတို့လက်မခံနိုင်တဲ့တစ်စီးရတင်းတင်းမာမာဖြစ်ကြတယ်စစ်ပညာနဲ့နောက်တစ်ခါ2015မှာ NCA မထိုးတဲ့အတွက်တင်းတင်းမာမာဖြစ်တဲ့အတွက်ကြောင့်လို့ဝါဒေသလိုဘာလို့ဒီရစ်ခါဆန်းဒီဇယ်အစစီအသေးဘုဆောင်တွေဒီပိတ်ချခဲ့လာတယ်ဒီနေ့ကာလပဲအဲ့တော့ဒါနဲ့အဲ့လိုအချိန်ကြီးတင်းမာနေတဲ့အချိန်ကြီးမှာဒီမှာဒါတုံ့ပြန်မှုကတော့ဘာမှမရှိခဲ့ဘူးစက်တမ်ဘာလဝါလိုမိုင်းလာလို့ဆိုတာသူ့ဒေတာကိုလာတိုက်ရင်တော့သူပြန်တိုက်မှာပဲသူ့ဒေတာကိုလာမတိုက်ရင်တော့မတိုက်ဘူးဆိုရဲအခွင့်အရေးမျိုးရှိတယ်။ဒါကြောင့်ကျန်တဲ့ဖွဲ့လူဒီဘုရားပြောမယ်ဆိုလို့ရှိရင်တော့ 2012ခုနှစ်ကစတယ်ငင်းလုံငန်းစဉ်အတွက်တွားပေးလာတာဖြစ်တာကိုလက်မှတ်ကြရင်ဖွဲ့ရတယ်လက်မှတ်ဖွဲ့ပြီးတွားပေးလာတဲ့အခါကျတော့ဒီ2018လောက်ကစပြီး KNA နဲ့တက်ပွဲကြီးအရှိတော့ဖြစ်သွားတယ်2019လောက်ဆိုလို့ရှိရင် KNA တို့ကိုကန့်နုံနဲ့တက်ပွဲကြီးရော့ကြတယ်2020နှစ်ကုန်ဆိုရင်ဒီနဲ့ရော့ကြဘာသာငင်းငင်းလုံငန်းစဉ်လမ်းကိုပြောင်းဖို့အတွက်ပြင်ဆင်လာကြတာပေါ့ဗျာနိုင်ငံရေးစကားဝိုင်းမှာဒါအနေနဲ့ဆွာလက်ထက်မှာအဲ့လိုရုပ်ရှင်ဒီဆိုအိုင်ပီအန်နဲ့စစ်ကောင်စီအုပ်ချုပ်မှုကြောင်းသွားတဲ့အချိန်ကျတော့ဒါကိုချက်ချင်းပြောင်းဖို့အချက်ချင်းကိုငြင်းငြိမ်းမလုပ်တော့ဘူးစစ်တိုက်ဖို့ဆိုတာမျိုးကဒါမဖြစ်နိုင်ဘူးဗျ။ဘာဖြစ်လို့လဲဆိုတော့လက်နက်ကိုင်ဖွဲ့စည်းတစ်ခုဆိုတာကသူ့အင်အားတွေကိုထိန်းသိမ်းတာစစ်တိုက်ဖို့ပြင်ဆင်တာပဲဖြစ်ပြီးငြင်းငြိမ်းလို့ပြင်ဆင်တာပဲအချိန်ယူရပါလား
။ဟုတ်ကဲ့အဲ့
တော့အခုက
ပြောစရာ
တယောက်ကပါဝင်ပတ်သက်မှုကတော့ဩဇာတော့ချိန်ကောင်းရှိနေပါလေဒါမှမဟုတ်ကျွန်တော်တို့တရားမပြောနိုင်ပါဘူး။
ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ရည်ရည်ချက်ကိုပြောဖို့စိုးသေးတယ်ဆိုတဲ့သဘောပေါ့လေ။ဒါပေမဲ့ကျွန်တော်စဉ်းစားတာကဒီဝါရိုမိုင်းနာရိုပြီးတဲ့ဖက်ဒရယ်ဆိုကြပါစို့ဖက်ဒရယ်ထက်တော့ငါသာနေသေးတယ်သူတို့ကိုပိုင်စစ်တပ်တွေပါရှိနေတာ။အဲ့ဒီလူအခွင့်အရေးမျိုးကြံတဲ့တိုင်းရင်းသားဒေသတွေကိုစစ်တပ်ကပြီးနိုင်လိမ့်မယ်လို့များမျှော်လင့်နိုင်စရာကြောင့်စစ်သားစရာ
။တတ်မှတ်တော့ဒီတိုင်းအတလို့ဘလို့မှအဲ့လိုမျိုးခွေးမပေးဘူးကြာ။ဒါနဲ့တည်းအတိအကျပြီးထိချုံနေတဲ့လူတွေပဲအားအခွင့်အရေးရနိုင်လိမ့်မယ်လို့ထင်ပါတယ်။စစ်တပ်ကတော့အဲ့လိုကိုယ်ပိုင်အုပ်ချုပ်ရေးပေးတာပဲဖြစ်ဖြစ်ဒီမိုကရေစီပေးတာပဲဖြစ်ဖြစ်တော့ကျွန်တော်ပြင်းမယ်မထင်ပါဘူး။ဒါကိုလက်နက်ကင်အတုနိုင်တယ်သုံးဖို့အခြားနည်းနဲ့အတုနိုင်တယ်ဆိုလို့ရှိရင်တော့သူ့ရဲ့အင်အားတိစောက်မှုပေါ်မှာပဲရနိုင်ပါလိမ့်မယ
်။နောက်တိုင်းရင်းသားတွေအနေနဲ့သူတို့လူချင်းတဲ့အခွင့်အရေးသူတို့လူချင်းတဲ့ဖက်ဒရယ်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလူချင်းရင်ဆီအနာရှင်စနစ်နဲ့လက်နက်ကင်ထားတဲ့လူနဲ့စစ်ဆေးရတာတက်ဒီမိုကရေစီအင်အားစုနဲ့စစ်ဆေးရတာပိုပြီးမကောင်းပြီဘူးလားစစ်တပ်နဲ့စစ်ဆေးရတဲ့ဆိုရင်လက်လင်ချိုးပြီးတော့အင်အားကြီးတဲ့လူကအင်အားနဲ့အဓိကစကားပြောမယ်ဆရာစောစောကပြောသလိုသူတို့ကိုပြန်တိုက်နိုင်တဲ့ဒီဝါရိုလိုအဖွဲ့မျိုးကြတော့သူကကြောက်တယ်ရှော့ပြီးတယ်ဒါပေမဲ့အားနေတဲ့လူတွေကြတော့လက်လင်ချိုးပြီးသူတို့လုံမှာပဲဆိုတော့ဒါတွေကိုတိုင်းရင်းသားတွေကနားလည်ရင်ဒီမိုကရေစီအင်အားစုနဲ့စစ်ဆေးရတာပိုအဆင်မပြေနိုင်ဘူးလားသူတို့တွေ
သီအိုရီရတော့အဲ့တိုင်းပဲဗျသီအိုရီရတော့ဒါဒီဘာပြောလဲဒီမိုကရေစီအားစုတွေနဲ့စစ်ဆေးဆွေးနွေးလို့ရှိလို့ရှိရင်ပုံပြီးအဆင်ပြေနိုင်တယ်ဆိုသီအိုရီရအဲ့တိုင်းပဲတော့တော့လေတစ်ချက်ကဒီ NLD အနာရနယ်ကာလမှာတိုင်းရင်းသားတွေနဲ့ဆက်ဆံရအဆင်မပြေခဲ့တာအကြောင်းချက်တစ်ခုရှိတယ်ဒါကတော့နှစ်ဖက်ပြန်လည်သုံးသပ်ဖို့လိုတာပေါ့ဒုတိယတစ်ချက်ကဘာလဲဆိုတော့ NLD ဆိုတာတက်တာလေအချိန်တက်တဲ့မှာလေဒီလက်နက်ကင်တက်ပြီးရဲ့အစစ်ရဆဲကြီးလို့ဘာလို့ပြောလိုက်ရင်စစ်တပ်ကခံတော့အရေးကြီးတယ်ဗျသောတိုင်းလာလက်နဲ့ကင်ကြီးကပေါကုန်းပြကြတယ်။နော်။အဲဟိုရက်စရက်တာပဲဖြစ်ဖြစ်တိုက်တာပဲဖြစ်ဖြစ်ဆုံးပြတ်နေတက်တက်ဖြစ်နေတယ်။အဲဒီဆိုကနေမလွမ်းမိုးနိုင်စေချက်ကိုသိနေ။အဲဒီချိန်မှာတော့တိုင်းလာလက်နဲ့ကင်နေတဲ့ဒီချက်ကိုလက်တွေ့အသုံးပြုတဲ့နေရာမှာတော့သူတို့ချင်းချင်းချင်းချင်းအသုံးပြုကြလိမ့်မယ်ထင်ပါတယ
်။အခုစစ်တပ်ကလည်းပဲတိုင်းမာလက်နဲ့ကင်တွေကိုအတော်လေးချင်းချင်းပြီးတော့တနည်းအားဖြင့်ပြောရင်ဒီပြီးမှမှဆိုကြပါစို့ပြီးမှလိုပဲခေါ်ကြပါစို့အဲ့ဒီမှာအလှော်ပေါင်းစုံမျိုးဆက်ပေါင်းစုံကဝိုင်းဝန်းဆင့်ကျင်နေရတဲ့အခါသူတို့အတွက်အကူအထာရမဟာမိတ်ဟာဒီတိုင်းရင်းသားလက်နက်ကိုင်တွေပဲဖြစ်တယ်လို့များတွေးကောင်းတွေးလိမ့်မလားကျွန်တော်ကဘာကြောင့်ဒီဟာကိုပြောရလဲဆိုရင်တိုင်းရင်းသားတွေလူချင်းနေကြတဲ့အချိုးကျကိုစားပြုတဲ့စနစ်အဲ့ဒါမျိုးကိုအခုရွေးကောက်ပွဲကော်မရှင်အစ်စ်သူတို့ဖွဲ့ပေးတဲ့ရွေးကောက်ပွဲကော်မရှင်ကဒီလိုလုပ်မယ်ဆိုရင်လေတန်းပစ်လာတာတွေ့ရပါတယ်ဆိုတော့ဒီဟာကဘယ်လောက်ထိထိရောက်မှုရှိနိုင်ပါသလဲတိုင်းရင်းသားတွေအပေါ်မှာဘယ်လောက်ထိသူတို့ကိုဒီကြွေကြော်သနဲ့စီလုံးသိမ့်သွင်းနိုင်နိုင်မယ်လို့ထင်ပါသလဲစစ်တပ်ကလ
ောလောဆယ်ကတော့ပြောရအောင်ခက်တယ်ဗျလောလောဆယ်ပြောရအောင်ခက်တယ်ဆိုတာကစစ်ကောင်စီတရားဝင်မှုနဲ့ခံမှမှုတော့ကျွန်တော်ထင်တယ်ကျွန်တော်ပြည်တွင်းပြည်ပတော့အောက်ကြည့်နေဆုံးပဲအဲ့တော့အဲ့ဆောက်ကြည့်နေတဲ့အထဲမှာတော့တိုင်းရင်းသားတွေလည်းပါတယ်တိုင်းရင်းသားလက်နက်ကိုင်လည်းပါတယ်ဗျနောက်တစ်ခုက PR စနစ်နဲ့ပတ်သက်လို့သူပြောရရင်တော့တိုင်းရင်းသားလူငယ်စုတွေကတော့သဘောကျကြလိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့နောက်ဆုံးအနေနဲ့ခံမှန်းရမယ်ဆိုရင်ဒီပြည်ပကအတိုင်းပြည်တွေအင်မတန်နစ်နာစေတဲ့ကိစ္စဖြစ်တယ်ဒီမိုကရေစီလမ်းကြောင်းလေးနောက်ဆုတ်သွားတာဖြစ်တယ်ဆိုတော့ဒီဟာပြည်လည်းမှုရရှိလာနိုင်ရာအကြောင်းတစုံတရာရှိနိုင်ပါလားတိုင်းရင်းသားအင်အားစုတွေဟာစစ်တပ်နဲ့ NLD အစိုးရကြားမှာစစ်ဆပ်ပေးနိုင်တဲ့တတိယအင်အားစုတစ်ခုမျိုးဖြစ်လာနိုင်စေရာအကြောင်းရှိပါလားအဲ့ဒါမျှော်လင့်နေဆိုရင်စိတ်ကူးရင်းနှီးကကြားမှာခင်
တော်တော်များများအနေထားမှာကတော့စစ်တော်စီရလည်းသူ့အနာတည်မြဲမှုကိုဒီစားပင်းနေကာလဖြစ်တယ်အဲ့တော့ပြည်တွင်းကစတင်တဲ့ဒီမိုကရေစီအင်အားစုတွေကလည်းအပြတ်အသတ်တိုက်ခိုက်နေဆိုတော့ရွယ်ချက်ပိုက်ချက်တွေနဲ့တိုက်ခိုက်နေတဲ့အချိန်မှာတော့တော်တော်များများစစ်ဆင်ခြင်တွေရှိနေမှုကမဖြစ်နိုင်ပါဘူးစစ်ဆင်ခြင်ကာလတကယ်ကကျော်သွားခဲ့ပါပြီအဲ့တော့တော်တော်များများစစ်ဆင်ခြင်မဖြစ်နိုင်ပါဘူးနောက်ခုကတော့လက်ရှိအချိန်မှာတိုင်းရင်းသားလက်နက်ကင်အင်အားစုတွေကဒီကိမအင်အားစုနှစ်ခုကြားမှာစစ်ဆင်နိုင်မှုကတော့ နောက်နေနဲ့ဖြစ်နေလိမ့်မယ်လို့မထင်ပါဘူ
း။ဦးကျော်စံတာရဲ့မြန်မာရေးတုံ့တက်ချက်ကနားဆင်လို့ပြီးမှာတော့အခုဆက်ပြီးကိုရနိုင်စူးစီးတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်နိုင်ပါပြီရှင်။
ရင်ဆုံးတော့ဘောလုံးသတင်းနဲ့စကြပါတယ်။စပိန်အာရဘိုင်တွေကတော့ပြီးခဲ့တဲ့တစ်လနေမှာဘာစလိုနာအသင်းကိုဝင်ရောက်စီးနင်းခဲ့ပြီးတော့အသင်းတာဝန်ရှိသူတချို့ကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ပြီးခဲ့နှစ်ကဖြစ်ခဲ့တဲ့ဘာဂါဂိတ်ရှုပ်တော်ပုံစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့အခုလိုဝင်ရောက်စီးနင်းခဲ့တာပါ။တစ်လနေကဝင်ရောက်စီးနင်းမှုအတွင်းမှာဘာစလိုနာဥက္ကဋ္ဌဟောင်းဂျိုဆက်ဘာတိုမူလည်းပါဝင်တယ်လို့သူနဲ့အတူအသင်းရဲ့အမှုဆောင်အရာရှိချုပ်နဲ့ဥပဒေအကြံပေးတွေလည်းပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့အင်္ဂါနေ့မှာတော့သူ့ကိုတရားသူကြီးကအယားကြီးပြန်လွတ်ပေးလိုက်ပါတယ်။ဘာစလိုနာအသင်းတာဝန်ရှိသူတွေဟာအသင်းကတချို့ကစားသမားတွေနဲ့လူမှုကွန်ရက်တွေမှာအသင်းနဲ့ပတ်သက်ပြီးတော့ဝေဖန်နေကြတာတွေကိုတုံ့ပြန်ဖို့အတွက်ကုမ္ပဏီတစ်ခုကိုငားရမ်းခဲ့တယ်လို့ဆွဆွဲခံရတာပါ။ဒါပေမဲ့ဘာစလိုနာဘက်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆို့ထားပါတယ်။ဘာစလိုနာအသင်းရဲ့ဥက္ကဋ္ဌနေရာအတွက်ရွေးကောက်ပွဲလုပ်ဖို့တပတ်တောင်မလိုတော့တဲ့အချိန်မှာအခုလိုစပိန်ရဲ့တပ်ဖွဲ့ကဘာစလိုနာအသင်းကိုဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။2030ကမ္ဘာဖလားကိုဗြိတိန်နဲ့အိုင်လန်နိုင်ငံတို့ပူးပေါင်းပြီးတော့ကမ္ဘာဖလားအင်ရှင်အဖြစ်ကျင်းပသွားဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောလိုက်ပါတယ်။ဗြိတိန်နိုင်ငံအတွက်တော့2030ခုနှစ်ကမ္ဘာဖလားကိုအင်ရှင်ဖြစ်ကျင်းပဖို့အတွက်အသင့်တော်ဆုံးအချိန်ဖြစ်တယ်လို့လည်းသူကဆိုပါတယ်။ဗြိတိန်ဟာ2030ခုနှစ်ကျရင်ကမ္ဘာဖလားကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့အလွန်ဆန္ဒရှိနေပြီးတော့အင်ရှင်အဖြစ်လက်ခံကျင်းပဖို့လည်းနေရာမှန်ဖြစ်တယ်လို့သူ့အနေနဲ့ထင်ကြောင်းဝန်ကြီးချုပ်ဂျွန်ဆင်ကပြောပါတယ်။ဘောလုံးစားနီးစတင်ခဲ့တဲ့အင်္ဂလန်မှာ1966ခုနှစ်ကတကြိမ်ပဲကမ္ဘာဖလားကိုအင်ရှင်အဖြစ်ကျင်းပခွင့်ရခဲ့တာပါ။ဒါပေမဲ့ဗြိတိန်နဲ့အိုင်လန်ပေါင်းပြီးကျင်းပခြင်းနဲ့အတွက်ပုံမှန်အားဖြင့်အသင်းလေးသင်းတသင်းစီခွဲပြီးပြိုင်ရတဲ့ဗြိတိန်အနေနဲ့လေးသင်းပေါင်းပြီးပြိုင်ပါလားဒါမှမဟုတ်ဘယ်လိုပြိုင်ပါလဲဆိုတာရဲ့အင်ရှင်ကခြေစပွဲဝင်စရာမလိုပဲတိုက်ရိုက်ခြေစပွဲအောင်တဲ့နေရာတွေအတွက်ဘယ်လိုလုပ်မလဲဆိုတာတွေကလည်းစဉ်းစားစရာဖြစ်နေပါတယ်။တစ်ဆက်တည်းမှာပဲအင်္ဂလန်နေနဲ့တကယ်လို့လိုအပ်လာခဲ့ရင်2020ယူရိုပြိုင်ပွဲကိုလည်းနောက်ထပ်ပွဲစဉ်တွေပို့ပြီးတော့လက်ခံသွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။အခုလောလောဆယ်မှာတော့အင်္ဂလန်နေနဲ့ယူရိုဆီမီဖိုင်နယ်နဲ့ဖိုင်နယ်ပွဲစဉ်တွေကိုပဲကျင်းပသွားဖို့လက်ခံထားတာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ကကမ္ဘာကျော်ဘောလုံးသမားဒေးဗစ်ဘက်ခမ်းကတော့သူ့အနေနဲ့မက်ဆီနဲ့ရော်နယ်ဒိုလိုဘောလုံးသမားတွေကိုခေါ်ယူသွားခြင်းနဲ့ဆိုပြီးတော့ပြောလိုက်ပါတယ်။ American Major League ကအင်တာမိုင်းမီအသင်းရဲ့ပူးတွဲပိုင်ရှင်တဦးဖြစ်တဲ့ဘက်ခမ်းကသူ့ရဲ့အသင်းမှာမက်ဆီနဲ့ရော်နယ်ဒိုတို့လိုကစားသမားတွေကိုခေါ်ခြင်းနဲ့လို့ပြီးခဲ့တဲ့ February 29မှာပြောလိုက်တာပါ
။ Without a doubt, you know that those are the type of players that we aspire to bring to our club. You know, I think that the fans
အဲဒီလိုအကစားသမားတွေကိုကျွန်တော်တို့အသင်းအနေနဲ့ခေါ်ခြင်းနဲ့ဆိုတာကတော့ဘာမှသံသယဖြစ်เสียမှာရှိပါဘူး။အဲဒီလိုဆိုရင်ပရိသတ်တွေအနေနဲ့လည်းတကယ်ကိုကျေးဇူးတင်ပြီးအတိအမှတ်ပြုမယ်ထင်ပါတယ်။ဒါပေမဲ့အသင်းပိုင်ရှင်တယောက်အနေနဲ့ကတော့နိုင်ငံစိတ်ပြင်းပြပြီးနိုင်ငံစိတ်ရှိတဲ့ကစားသမားမျိုးကိုဦးစားပေးခေါ်ခြင်းပါတယ်။ကျွန်တော်တို့ပရိသတ်တွေကလည်းနာမည်ကြီးတွေကိုကြည့်ချင်တယ်လို့အမြဲတမ်းပြောပါတယ်။ကျွန်တော်တို့ဒီမှာဝီကရန်မာတီတီတို့လိုကစားသမားတွေရှိပါတယ်။အဲဒီကနေရှေ့ကိုဆက်ပြီးတက်လှမ်းတဲ့အနေနဲ့တကယ်လို့အခွင့်အရေးရမယ်ဆိုရင်တော့တကယ်နာမည်ကြီးတွေကိုထပ်ခေါ်သွားခြင်းပါတယ်။မက်ဆီတို့ရိုနာဒိုတို့လည်းအဲ့ဒီတည်းမှာပါမှာပေါ့။လွန်ခဲ့တဲ့15နှစ်တာအတွင်းသူတို့ကကမ္ဘာအကောင်းဆုံးကစားသမားတွေပါ။ဘာကြောင့်လဲဆိုတော့သူတို့ကအရန်ကြိုးစားပါတယ်။သူတို့တကယ်ကြိုးစားလို့အကောင်းဆုံးတွေဖြစ်လာကြတာပါ။ဖန်ကူဆန်ဟာကစားသမားတွေခေါ်တဲ့နေရာမှာတကယ်ကျွမ်းကျင်တဲ့သူပါ။သူဟာကမ္ဘာအကောင်းဆုံးတွေကြီးကိုပဲခေါ်နေတာမဟုတ်ပါဘူး။သူကအသင်းအတွက်တကယ်လိုအပ်တဲ့သူကိုခေါ်နေတာပါ။ကျွန်တော်အသင်းအတွက်ဖော်ဆောင်ပေးတာတစ်ခုကတော့အသင်းအတွက်မှန်ကန်တဲ့ကစားသမားဖြစ်ဖို့ဆိုတဲ့အချက်ပါပဲ
မက်ဆီကလည်းဒီဘောလုံးရာသီကုန်းမှာဘာစလိုနာကနေထွက်ဖို့ရှိနေချိန်မှာပဲဘက်ကမ်ကလည်းအခုလိုပြောလိုက်တဲ့အတွက်ဘာတွေဖြစ်လာမလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာဩစတြေးလျ Open Champion Novak Djokovic ဟာကမ္ဘာအဆင့်တက်တင်းနစ်ကစားသမားအဖြစ်နဲ့ရော်ဂျာဖက်ဒရာတင်ထားတဲ့စံချိန်ကိုမှီသွားခဲ့ပါပြီ။ ဂျိုကိုဗစ်ဟာပြီးခဲ့တဲ့လကဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပခဲ့တဲ့ဩစတြေးလျ Open Tennis ပြိုင်ပွဲကို6ချိန်မြောက်ပိုဆွဲပြီးတဲ့နောက်ဩစတြေးလျ Open ကိုအများဆုံးပိုဆွဲသူဖြစ်တဲ့စံချိန်တင်ထားတာပါ။ဒါကြောင့်ဂျိုကိုဗစ်ဟာကမ္ဘာအဆင့်1ဖြစ်တဲ့ရပ်တည်နေတာသတင်းပတ်ပေါင်း330ရှိသွားပြီဖြစ်ပြီးတော့ Roger Federer ရဲ့စံချိန်နဲ့လည်းတူသွားခဲ့ပါဗျ။ရှိလာမဲ့သတင်းပတ်မှာတော့သူဟာ Federer ရဲ့စံချိန်ကိုချိုးပြီးကမ္ဘာအဆင့်1ဖြစ်တဲ့သတင်းပတ်အများဆုံးရပ်တည်နိုင်သူဖြစ်လာမှာပါ။ဂျိုကိုဗစ်အတွက်တော့ဒါဟာအဓိကရည်မှန်းချက်တွေကတခုဖြစ်ပြီးတော့သူ့အနေနဲ့ Federer နဲ့ Nadal တို့ရဲ့ Grand Slam စံချိန်ကိုလိုက်မိဖို့အတွက်လည်းရည်မှန်းထားတာပါအခုလောလောဆယ်မှာတော့ Federer နဲ့ Nadal တို့က Grand Slam ကိုအချိန်20စီးနဲ့အများဆုံးရထားပြီးတော့ Djokovic ကတော့18ချိန်ရထားတယ်ဆိုတာတင်ပြရင်လည်းဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်ပေးခဲ့တာပါရှင်အခု VOE ကနေထုတ်လွှင့်ပေးနေတဲ့တနာ yı လုံးစာအစီအစဉ်တွေကိုမနေ့၈နိုင်ကနေ၉နိုင်မှာလိုင်းတိုမီတာ20 25 32တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုဆက်ပြီးတော့သတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင
်ဒီမနက်မှာဆက်ရနာသိမှုကိုစတင်ဆန္ဒပြပွဲတွေပေါ်အာဏာပိုင်နေနှင်းနှင်းမှုတွေထဲမှာဗိုလ်ထုံးတွေဟာအဆိုးဆုံးနေ့တစ်နေ့ဖြစ်တဲ့အကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့ထုတ်ကိုယ်စားလှယ်ကပြောလိုက်ပါတယ်ဒီကနေ့ကဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတွင်းမြေကျမှုအများဆုံးဖြစ်ခဲ့တဲ့နေ့တစ်နေ့ဖြစ်ခဲ့ပြီးဒီနေ့မှာတည်ဆုံးသူ38ယောက်ရှိခဲ့တာကြောင့်အာဏာသိမ်းပြီးတဲ့နောက်တည်ဆုံးသူ50ကျော်နဲ့ဒဏ်ရာရသူအများအပြားရှိခဲ့ကြောင်းလည်းအထူးကိုယ်စားလှယ်ခရစ်စတင်ရှန်နန်ဘာဂနာကဗိုလ်ထုံးနယ်သတင်းစာရှင်းလင်းပွဲမှာဗီဒီယိုကတင်ပြဆိုလိုက်တာပါဒီအခြေအနေတွေကိုဟန်တာနိုင်မှုနိုင်ငံတကာအတိုင်းအဝန်းအနေနဲ့ညီညီညွတ်ညွတ်စောင့်ကြရမှာဖြစ်တယ်လို့တောက်ချန်နေကုလသမဂ္ဂလူညွန့်ရေးကောင်စီမှာတကပိတ်ဆွေးနွေးရမှာမှန်ကန်တဲ့အရေးယူဆောင်ရွက်မှုတွေချမှတ်နိုင်ဖို့လိုအပ်ကြောင်းလည်းအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်မနက်ငယ်မှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြသူတွေကိုအကြမ်းဖက်နေနေနဲ့လုပ်ရတဲ့အတွက်ထိတ်လန့်တုံ့လုံမိတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။အရက်ဖက်အုပ်ချုပ်ရေးပြန်လည်ရရှိဖို့ငြင်းချစွာကြိုးပမ်းတောင်းဆိုနေတဲ့မြန်မာပြည်သူတွေပေါ်ရရဆက်ဆက်ပြုမှုနေတဲ့လုပ်ရတွေကိုတွေ့မြင်ရတဲ့အတွက်စိတ်ပြည့်တုံ့လုံမိကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Net Price ကဗိုလ်ထုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ကိုပြည်သူတွေပေါ်စစ်တပ်ကရရဆက်ဆက်အကြမ်းဖက်နေတဲ့လူရွက်ကိုပြစ်တင်ရှုတ်ချဖို့အသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အထိကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့လူရွက်အတွက်တာဝန်ခံမှုရှိစေဖို့နိုင်ငံတွေအလုံးကတတန်းနဲ့ထွက်ကြဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောဆိုလိုက်တာပါမြန်မာရေးဖြစ်ရှင်းရမှာတရုတ်နိုင်ငံကအပြည့်သဘောဆောင်တဲ့အခန့်ကဏ္ဍကပါဝင်မှုအမေရိကန်ကတိုက်တွန်းထားကြောင်းလည်းပြောဆိုသွားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုအာဏာပိုင်နေနေရကဖန်ဆီးထားတဲ့သတင်းသမားတွေကိုပြန်လွတ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။အမေရိကန်သတင်းဌာနတစ်ခုဖြစ်တဲ့ AP ကသတင်းတောက်ကိုသိန်းစုံနဲ့နောက်ထပ်သတင်းသမား9ယောက်ကိုပြန်လွတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကဗိုလ်ထုံးတွေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။သတင်းမီဒီယာသမားတွေဖန်ဆီးခံရမှုများလာတဲ့အပေါ်စိုးရိမ်ကြောင်းနဲ့ကိုယ့်လိုကိုယ်လုံးနေတဲ့သတင်းသမားတွေကိုဖန်ဆီးတာချင်းချောက်တာတွေကိုရတန်းကရပ်ဖို့လဲတောင်းဆိုလိုက်ပါတယ်။ဆီယန်နာသိန်းကောင်းဆောင်တွေပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ထားတဲ့အမေရိကန်ပြည်တော်စုကနောက်ထပ်အရေးယူနိုင်မယ့်နည်းလမ်းတွေကိုစဉ်းစားနေကြောင်းပြောဆိုခဲ့ပေမယ့်မြန်မာပြည်သူတွေမထိခိုက်အောင်ကြိုးပမ်းမှာဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေနှိမ်နှင်းရမှာလက်နက်မဲ့အရဲသားတွေ၊ကျန်းမာရေးလုပ်သားတွေကိုပစ်ခတ်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ကြောင်းဥရောပသမဂ္ဂ EU ကပြောဆိုလိုက်ပါတယ်။ငြင်းချစွာဆန္ဒပြသူတွေပေါ်လူညွေးတပ်ဖွဲ့တွေကဆက်လက်အကြမ်းဖက်နှိမ်နှင်းမှုကြောင့်အပြစ်မဲ့အရဲသားတွေအသက်ဆုံးရှုံးရတဲ့အပေါ်ပြစ်တင်ရှုတ်ချတဲ့အကြောင်းလည်းဗိုလ်ထုနယ်ထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။ရန်နယ်ချေရလူတွေဖမ်းဆီးခံထားပြီးသတင်းမီဒီယာတွေကိုလည်းဖိနှိပ်မှုတွေရှိနေသလိုဖမ်းဆီးရေးယူခံရတဲ့သတင်းသမားအရေးအတွက်တိုးလာနေတဲ့အကြောင်းလည်းဖော်ပြထားပါတယ်။သတင်းမီဒီယာသမားတွေကိုယ့်အလုပ်ကိုယ်လုပ်နေတာကိုအရေးယူတာချင်းချောက်တာတွေဟာလက်ခံနိုင်စရာမရှိကြောင်းလည်း EU ရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။သတင်းမီဒီယာတွေကိုနှုတ်ပိတ်ဖို့ကြိုးစားနေပေမဲ့လည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေကိုတားဆီးဖျောက်ဖျက်လို့မရသလိုမြန်မာစစ်တပ်ရဲ့လုပ်ရည်နဲ့မြန်မာလူထုရဲ့ရဲစွမ်းတက်တီကိုကဘာကြီးကမမြင်တွေ့နိုင်အောင်တားဆီးလို့မရနိုင်ကြောင်းလည်းပြောဆိုထားတာပ
ါကိုအောင်လင်းဦးပြောပြပေးခဲ့တာပါရှင်ဒီကနေ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့် VOA စီစဉ်တွေကိုတော့လိုင်းဒိုမီတာ20 25 32နဲ့လိုင်းလက်190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီမနေ့ပိုင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်VOE အစီအစဉ်တွေကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနေတကွာမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပါရှင်။
This program has come to you from the Voice of America, Washington.